Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာ VOA American အတန်က2015ခုနှစ်မတ်လ12ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပဲပါ။ဒီမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။ကျွန်တော်ကတော့ဝင်းမဲမှာဒီနေ့ထိတဲ့ရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ IS သတွေးကြွတွေကိုအင်အားသုံးနှိမ်နင်းနိုင်ခွင့်အာဏာပေးဖို့ American ထက်လွတ်တော်ကိုတမ္ပရကတောင်းဆိုလိုက်ပါတယ်။ပြင်သစ်မှာတော့ IS သတွေးကြွဗီဒီယိုထဲမှာ Israel နိုင်ငံသား Arab လူမျိုးတူကိုတတ်ခဲ့တဲ့လူကြီးနဲ့ယောက်ျားလေးကလေးငယ်တူဟာပြင်သစ်နိုင်ငံသားတွေဟုံမဟုတ်ကိုစစ်ဆေးနေပါတယ်။ American ထက်လွတ်တော်တိုက်ခိုက်အမှတ်တွေအနေနဲ့ Iran ခေါင်းဆောင်တွေထံအဖွင့်စာပို့လိုက်တာတရားမဝင်ဘူးလို့နိုင်ငံခြားရေးဝန်ကြီးကဝေဖန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါကိုစံမိုးဝေ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထဲမှာဆိုရင်ကျောင်းသားဆန္ဒပြပွဲကိုအစိုးရကအင်အားအလွန်ကျွံသုံးဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးတော
့ Human Rights Watch is calling on the Burmese government to investigate the attacks on students yesterday.
HRW လူခွင့်အဖွဲ့ကြီးရဲ့ Director Brett Adams ပြောဆိုသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါပြင်ကျောင်းသားတွေပေါ်အကြမ်းဖက်ခဲ့တဲ့ပေါ်ဗြိတိန်နိုင်ငံအခြေစိုက်ဗမာကင်ပင် UK ကလည်းရှုံချပြစ်တင်လိုက်တဲ့အကြောင်းနဲ့လက်ဗရန်မှာသတင်းသမားတွေကိုရဲတပ်ဖွဲ့ကရိုက်နှစ်တာတွေဖမ်းဆီးတာတွေလုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစာနယ်ဇင်းကောင်စီကဝေဖန်ပြစ်တင်လိုက်တဲ့ဆိုတဲ့အကြောင်းအပြည့်ရညဉ့်ညံရေးဆွေးနွေးပွဲတက်ဖို့လာမဲ့ KIU ကချင်လွတ်မြောက်ရေးအဖွဲ့ဟာလန်ခီလုံညုံရေးစိတ်မချရလို့ရွှေ့ဆိုင်းလိုက်ရတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးတုံ့တက်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်တော့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင
်ဗျ IS Islamic စစ်သည်ကြွားတွေကိုအင်အားသုံးဖြစ်ရှင်းနိုင်ဖို့အာဏာကိုအထက်လွှတ်တော်ကပေးအပ်နိုင်ရေး American သမ္မတ Barack Obama တောင်းဆိုထားတာကို American နိုင်ငံရေးဝန်ကြီး John Kerry က American ထက်လွှတ်တော်မှာမနေ့ကတင်ပြခဲ့ပါတယ်နိုင်ငံရေးဝန်ကြီး Kerry ကဒီစစ်သည်ကြွားတွေနဲ့သူတို့နဲ့ပတ်သက်နေတဲ့ဘယ်သူကိုမဆိုတိုက်ထုတ်ပြစ်နိုင်ဖို့ American တွေအားလုံးတင်းကြီးတင်းကျပ်တဲ့ရှိတယ်ဆိုတာပေါ်တန်တရားကင်းစေနိုင်ဖို့အခုလိုအထက်လွှတ်တော်ဘက်ကလည်းအတီးပြုတ်ပေးဖို့လိုတယ်လို့နိုင်ငံခြားရေးကော်မတီကိုတင်ပြခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးကယ်ရီကလွှတ်တော်အမတ်တွေရဲ့တညီတညွတ်တဲ့ယက်တီပေးမှုကြောင့်ဒီ IS သတွေးကြွတွေအနေနဲ့တကယ်ဖြစ်ရမှန်ကိုနားလည်သွားလိမ့်မယ်လို့လည်းထောက်ပြခဲ့ပါတယ်။ Mr. Kerry ကပဲဒီသတွေးကြွတွေနားလည်ထားဖို့ကသူတို့အနေနဲ့ကျွန်တော်တို့ကိုသွေးခွဲနိုင်မှာမဟုတ်ဘူး။သွေးခွဲခွင့်ကိုလည်းမပြုသင့်ဘူး။သူတို့အနေနဲ့ကျွန်တော်တို့ကိုမချင်းချောင်နိုင်ဘူး။ကျွန်တော်တို့ကိုအနိုင်ရဖို့သူတို့မမျှော်လင့်နိုင်ပါဘူးလို့လွှတ်တော်မှာထုတ်ပြောခဲ့ပါတယ်။တကယ်တော့အမေရိကန်သမ္မတအိုဘားမားအနေနဲ့ဒီ IS သတွေးကြွတွေနှိမ်နင်းရေးအရေးယူဖို့နှိမ်နင်းရေးယူဖို့တရားဝင်အာဏာပိုင်ဆိုင်ထားပြီးဖြစ်ပေမဲ့လွှတ်တော်ဘက်ကပါအတည်ပြုပေးနိုင်ရင်သမ္မတအနေနဲ့အောင်မြင်တဲ့စစ်ပွဲတွေဆင်နွှဲနိုင်ဖို့ပို့ပြီးလုတ်တာသွားမယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီကဆက်ပြောခဲ့ပါတယ်။ Mr. Kerry ကပဲအခုသမ္မတရဲ့တောင်းဆိုချက်ကိုစဉ်းစားရမှာပါတီနိုင်ငံရေးထက်မတွက်ဖို့ Republican Party အမတ်တွေကိုတောင်းဆိုခဲ့ပါတယ်။ဒီ IS သတွေးကြွစံချိန်ဟာပါတီနှစ်ခုလုံးရဲ့ဘုံအကျိုးစီးပွားဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကယ်ရီကဆက်ပြောခဲ့ပါတယ်ခင်ဗျာ
အာရဗ်လူမျိုးအစ္စရေးနိုင်ငံသားကို IS Islamic စစ်သွေးကြောအဖွဲ့ကတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဗီဒီယိုမှာပါတဲ့လူငယ်အုပ်ဟာပြင်သစ်နိုင်ငံနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုပြင်သစ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်အဲ့ဒီလူငယ်အုပ်ဟာပြင်သစ်နိုင်ငံသားဖြစ်ကြောင် AP သတင်းဌာနကိုပြင်သစ်အရာရှိတဦးကဗုဒ္ဓနေ့မှာပြောကြောင်ဖော်ပြထားပါတယ်အသက်16နှစ်အရွယ်မိုဟာမက်မူဆာလမ်ဆိုသူကိုအစ္စရေးသရှိုးဆိုပြီးစစ်ဆေးမြင့်မြတ်နေတဲ့ဗီဒီယိုကိုအင်တာနက်အွန်လိုင်းပေါ်ကနေထုတ်ပြန်လိုက်တာဖြစ်ပါတယ်။စစ်ဆေးမြင့်မြတ်မှုအပြီးမှာတော့မူဆာလမ်ကိုအမျိုးသားတဦးလူငယ်တဦးတို့နဲ့အတူပြသထားပါတယ်။အဲဒီနောက်မှာတော့အမျိုးသားကအဲ့ဒီလူငယ်လေးဟာကာလီဖိတ်အဖွဲ့ရဲ့ချင်းသစ်ပေါက်လေးဖြစ်တယ်လို့တင်စားပြီးတော့လူငယ်ချင်းသစ်ဖြစ်တဲ့အကြောင်းပြင်သစ်ဘာသာစကားနဲ့ပြောလိုက်ပါတယ်။အဲ့ဒီလိုပြောပြီးအဲ့ဒီလူငယ်ကမူဆာလမ်ရဲ့ခေါင်းကိုတနက်နဲ့ပြစ်တတ်လိုက်ပါတယ်။အဲ့ဒီပြင်သစ်စကားပြောတဲ့အမျိုးသားဟာလွန်ခဲ့တဲ့3နှစ်တုန်းကပြင်သစ်နိုင်ငံတောင်ပိုင်းမှာစစ်သား3ယောက်ဂျူးဘာသာရေးခေါင်းဆောင်နဲ့ဂျူးလူငယ်3ဦးတို့ကိုတတ်ဖြတ်ခဲ့တဲ့မိုဟာမက်မေရာဆိုသူနဲ့ဆွေမျိုးတော်ဆမှုရှိမရှိဆိုတာကိုပြင်သစ်ရဲတပ်ဖွဲ့ကစုံစမ်းနေတယ်လို့ဆိုပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကအထက်ခံ Republican အမတ်48ဦးအနေနဲ့အီရန်ခေါင်းဆောင်တွေထံကိုအိတ်ဖွင့်စာပေးလိုက်တာဟာသူ့အတွက်လုံးဝမယုံနိုင်စရာဖြစ်ခဲ့ရတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ဒီအထက်လွှတ်တော်အမတ်တွေအနေနဲ့အခုလိုစာပို့ဖို့တရားဝင်အာဏာလည်းမရှိထားဘူးလို့သူကထုတ်ပြောလိုက်ပါတယ်။ American Territory ရဲ့နိုင်ငံခြားရေးကော်မတီရှေ့မှာဆွေးနွေးရမှာနိုင်ငံခြားရေးဝန်ကြီး Kerry က Arkansas ကအမတ်သစ် Tom Cotton ရေးလိုက်တဲ့ဒီစာကြောင့် American နိုင်ငံခြားရေးမူဝါဒကိုထိခိုက်သွားစေတဲ့သမိုင်းကြောင်းနှစ်နေရာသင်စာသင်ခန်းစာကိုလည်းလစ်လျူရှုလိုက်တာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ဒါအပြင်နောက်ထပ်လာမယ့် American သမ္မတအနေနဲ့ Iran နဲ့ Nuclear ရေးသဘောတူထားတာကိုအချိန်မရွေးပြန်ရုပ်သိမ်းနိုင်တဲ့လွတ်တော်အမတ်တွေဘက်ကလည်းဒီအပေါ်မှာပြင်ဆင်မှုတွေလုပ်ပေးနိုင်တယ်လို့သူကစင်ခေါ်ခဲ့ပါတယ် Mr. Kerry ကဆက်ပြီးအခုဆွေးနွေးနေတာကတရားဝင်လိုက်နာလိုက်ရမယ့်သဘောတူညီမှုအတွက်မဟုတ်သေးတာမို့အထက်လွတ်တော်အမတ်တွေဘက်ကလုပ်ရဟာလုံးဝမှားရင်တယ်လို့ဝေဖန်လိုက်ပါတယ် Mr. Kerry ကပဲတကယ်တော့အထက်လွတ်တော်အမတ်တွေဘက်ကတရားဝင်လိုက်နာရမယ့်သဘောတူညီချက်အတွက်ကျွန်တော်တို့ဆွေးနွေးနေတယ်လို့ပြောနေတယ်တကယ်တော့ဆွေးနွေးတာကလိုက်နာဖို့အချက်တွေပါကောင်းပါနိုင်မဲ့အစီအစဉ်ပေါ်နှိမ့်တိုင်းနေတာပဲဖြစ်တဲ့အီရန်နဲ့ကအခုလောလောဆယ်မှာတရားဝင်တာဝန်ဆက်သွယ်ရေးတောင်မရှိသေးဘူးလို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယူကရိန်းနိုင်ငံကိုအမြောက်နဲ့ပစ်တာကိုစုံစမ်းဖော်ထုတ်နိုင်တဲ့တံပြန်ရေဒါစနစ်မောင်းတူမဲ့ drone ယာဉ်တွေရေဒီယိုတွေနဲ့စစ်ပစ္စည်းစတဲ့အမေရိကန်ဒေါ်လာ85သန်းတန်ဖိုးရှိတဲ့လက်နက်မဟုတ်တဲ့အကူအညီတွေကိုထပ်ပေးမယ်လို့အမေရိကန်အရာရှိတွေကဗိုလ်ထုနေမှာပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းပျက်စီးရရင်သွားတဲ့အထိပြည်ရင်းစစ်ဖြစ်အောင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရုရှားလိုလာတဲ့ခွဲထွေသမားတချို့ကိုလည်းသမ္မတအိုဘားမားအစိုးရကဗိုလ်ထုနေမှာပိတ်ဆို့အရေးယူမှုအသစ်တွေကိုချမှတ်လိုက်ပါတယ်အခုပေးတဲ့အကူအညီတွေထဲမှာသမ္မတအိုဘားမားအစိုးရအဖွဲ့အတွင်းကအရာရှိတွေအပါအဝင်လွတ်တော်အတွင်းကပါတီကြီးနဲ့ရစလုံးကကိုယ်စားလှယ်တွေတောင်းဆိုနေတဲ့ဆစ်လက်နက်တွေထောက်ပံ့ပေးရတော့မပါပါဘူးဒါပေမဲ့တန်ကြက်ကဟမ်ဗီအစီ30နဲ့တန်ကြက်ကမဟုတ်တဲ့ဟမ်ဗီအစီ300တို့ကိုပို့ပေးဖို့သမ္မတအိုဘားမားကသဘောတူခဲ့ပါတယ်ဗိုလ်ထုနေမှာထုတ်ပြန်လိုက်တဲ့ပိတ်ဆို့အရေးယူခံရသူအသစ်တွေထဲမှာရုရှားနိုင်ငံကအရေးပါတဲ့ပုံကိုယ်တွေနဲ့ကုမ္ပဏီတွေတော့ပါဝင်ခြင်းမရှိပါဘူးခင်ဗျာ
ယူအေဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံအနေနဲ့ချက်သာပရိနစ်မနက်ပိုင်းသတင်းတွေကိုဆက်ကြညာပေးနေပါတယ်။မြန်မာအစိုးရမီဒီယာတွေကအင်ကာနီမှာရဲတွေနဲ့ပညာရေးဥပဒေပြင်ဖို့တောင်းဆိုနေတဲ့ចောင်းသားဆန္ဒပြသူတွေကိုလူစုခွဲရမှာကျန်းကျန်းတန်းတန်းကင်တွယ်ရမှုဒါတွေရှိခဲ့တဲ့ပေါ်ဆန္ဒပြသူတွေဘက်ကိုအပြစ်ပုံချလိုက်ပါတယ်လက်ဗရန်မြို့မှာဆန္ဒပြခဲ့တဲ့ចောင်းသားတွေအနေနဲ့ရဲအတားစီးတွေကိုတွန်းချော်ပြီးစက်ကြီးတက်ဖို့ဂျိုးပန်းစင်မှာရဲတွေဘက်ကအခုလိုလူစုစခွဲခဲ့တာဖြစ်ပါတယ်တပ်ပုံတွေဗီဒီယိုတွေထဲမှာလည်းရဲတွေအနေနဲ့ဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးနေရမှာခြေနဲ့ကန်တာတွေနမတ်ထုံးနဲ့ရိုက်တာတွေနောက်ဆုံးဖမ်းတဲ့ကားတွေပေါ်ပြစ်တင်ခဲ့တာတွေကိုတွေ့ခဲ့ကြရပါတယ်ပေါ်ဒူနေတို့ဆိုရသတင်းစာတွေမှာတော့ဒီဆန္ဒပြသူတွေအနေနဲ့ရဲတွေဝိုင်းထားတာကိုထုဖောက်ထွက်ဖို့ကြိုးစားခဲ့တာကြောင့်အခုလိုကြမ်းကြမ်းတနန်းကင်တွေရတဲ့ဘက်ကိုရောက်သွားတာလို့ဆိုခဲ့ပါတယ်။ဒီနှိမ့်နှမှုတွေမှာလူပေါင်း120ကျော်ဖက်ခံခဲ့ရပြီးအတော်များများနဲ့ဒဏ်ရာတွေရတာခဲ့တာကြောင့်မကြာခင်ဖြစ်လာခဲ့တဲ့မြန်မာပြည်ပြင်ပြောင်းလဲရေးနောက်ကျောင်းပြန်နေပြီလားလို့နိုင်ငံတကာမှာစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းအခုလိုရဲတွေကကြမ်းကြမ်းတနန်းကင်တွေလိုက်တာဟာတရားမဝင်ဘူး။ဒါကြောင့်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပေးဖို့တောင်းဆိုခဲ့ပါတယ်။မြန်မာသမ္မတဦးသိန်းစိန်ဘက်ကတော့ပြီးခဲ့တဲ့အပတ်ရန်ကုန်မြို့လယ်မှာဖြစ်ခဲ့တဲ့ကြောင်းသားဆန္ဒပြမှုထောက်ခံပွဲနှိမ့်နှင်းမှုအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပေးခဲ့ပေမဲ့လက်ပံတိုက်ခတ်မှုအတွက်တော့မပါသေးပါဘူး။အခုလိုအချိန်မှာဖမ်းဆီးထားတဲ့ကြောင်းသားအစ်စ်မန်တွေကိုမိဘတွေလက်ထဲပြန်အပ်ပေးမယ်။ဒါပေမဲ့ကြံတဲ့အပြစ်ရှိသူတွေကိုတော့အရေးယူမယ်လို့ဆိုရဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
ရုရှားနိုင်ငံကအတိုက်ခံခေါင်းဆောင် Boris Nemtsov လို့ကြံတပ်ဖြတ်ခံရမှုနဲ့အဓိကတန်တရားရှိခံနေရသူကညှဉ်းပန်းနှိပ်စက်ခံရပြီးတဲ့နောက်မှာတူတက်ခဲ့ကြောင်းဖြောင့်ကျက်ပေးခဲ့တယ်လို့ယုံကြည်ရကြောင်းရုရှားအစိုးရလူ့ခွင့်ရေးကောင်စီကပြောပါတယ်။အဲ့ဒီအကျဉ်းသားကိုချုပ်ထားတဲ့အကျဉ်းထောင်ကိုအင်ကာနေကတွားရောက်ကြည့်ရှုတဲ့အချိန်သူ့ခန္ဓာကိုယ်မှာဒဏ်ရာတန်ချက်တွေအများအပြားတွေ့ခဲ့ရတယ်လို့ Andre Babushkin ကသတင်းတောက်တွေကိုပုတ်ထုတ်နေမှာပြောလိုက်တာပါ။ဒါတာယက်ဖ်နဲ့တခြားအကျဉ်းသားတွေဟာချုံနောင်ခံထားရတဲ့ကာလအတွင်းညှဉ်းပန်းနှိပ်စက်ခံခဲ့ရပုံရတယ်ဆိုတော့ခံလုံတဲ့အထောက်အထားတွေတွေ့ရကြောင်းအန်ဒရေဘဘူးရှကင်းကအင်တာနက် website မှာလည်းရေးသားခဲ့ပါတယ်။ညှဉ်းပန်းနှိပ်စက်ခံရတဲ့အတွက်ဒါတာယက်ဖ်နဲ့တခြားအကျဉ်းသားတွေကဖြောင့်ကျက်ပေးခဲ့ကြတယ်လို့အကျဉ်းစခန်းကိုတွားကြည့်ခဲ့ကြတဲ့သူနဲ့တခြားလူခွင့်ရေးကောင်စီအဖွဲ့ဝင်တွေကယုံကြည်ကြောင်းလဲအန်ဒရေဘဘူးရှကင်းကပြင်သစ်သတင်းဌာနကိုပြောကြားခဲ့ပါတယ်
။နိုင်ဂျီးရီးယားသမ္မတဂလက်ဂျိုနာသန်ကဘိုကိုဟာရန်အကြမ်းဖက်သမားတွေကိုအရှေ့လေပိုင်းကစခန်းတွေမှာ IS Islamic စစ်သွေးကြွတွေကတင်နန်းပေးနေတယ်လို့ထုတ်ပြောလိုက်ပါတယ်။သမရဂျွန်နသန်အနေနဲ့ VOA သတင်းတော် Chris Tain နဲ့အဘူဂျာမြို့တော်မှာအင်တာဗျူးလုပ်ရမှာအခုလို့ပြောလိုက်တာပါ။အခုလို့ထုတ်ပြောလိုက်တာဟာ Boko Haram ခေါင်းဆောင်ကသူတို့အနေနဲ့ IS စစ်သွေးကြွတွေနဲ့မဟာမိတ်လုပ်ထားတယ်လို့လူသိရှင်ကြားထုတ်ပြောပြီး၄ရက်ကြာမှာဖြစ်ပါတယ်ခင်ဗျ။ Direct from Washington The
Voice of America VOA ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုဇော်ဝင်းနိုင်တို့ပြောပြတော့ကြကြတော့ပါအခုတော့သတင်းလွှာတွေကိုစတင်နားဆင်ရပါတော့မယ်မြန်မာကျောင်းသားဆန္ဒပြသူတွေပေါ်မြန်မာလူမျိုးရေးတပ်တွေအနေနဲ့အင်အားအလုံးကျွန်းတုံးခဲ့တာအတွက်စုံစမ်းစစ်ဆေးအရေးယူမှုတွေပြုလုပ်ပေးဖို့အတွက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ် American ခြေစိုက် Human Rights Watch ကလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအခုလိုလိုအပ်တာထက်ပိုပြီးတော့အင်အားတုံးနာဟာအတိတ်ဆိုးကာလကိုပြန်သွားနေတယ်လို့ဖြစ်တယ်မို့ရှေ့မှာအခုလိုလုံးဝဆက်မဖြစ်အောင်အစိုးရအနေနဲ့တာဝန်ခံသင့်တယ်လို့ဆိုပါတယ်ဒီကြောင့်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ဒါရိုက်တာ Brett Adams ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ HRW လို့အတူကောက်ခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ကကြေညာချက်ထုတ်ရမှာမြန်မာရဲတွေနဲ့အရက်ဝတ်လူမိုက်တွေကကျောင်းသားဆန္ဒပြသူတွေကိုမကြာခင်ရက်တွေအတွင်းအလွန်ကျွံအင်အားသုံးဖြိုခွင်းခဲ့တာဟာအရင်စစ်အုပ်ချုပ်ရေးခေတ်အတိတ်ဆိုးကိုပြန်သွားသလိုဖြစ်နေတယ်လို့ဝေဖန်ရှုတ်ချလိုက်ပါတယ်။ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒါရိုက်တာ Brett Adams ကသူ့ဖွဲ့အနေနဲ့အဓိကတောင်းဆိုလိုတာကိုအခုလိုရှင်းပြပါတယ
်။ Human Rights Watch is calling on the Burmese government to investigate
လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အနေနဲ့မြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့ကကျောင်းသားတွေကိုတတ်ခတ်ခဲ့တာကိုစုံစမ်းစစ်ဆေးပေးပါ။ဒီလိုဖြစ်ခဲ့တာကအရင်နေ့တွေအတိုင်းရဲတွေနဲ့လက်ရုံးတပ်တွေကလူစုလူဝေးတွေကိုဝင်ရိုက်ခဲ့တဲ့ခေတ်ကိုတကယ်ကိုကြောက်စရာကောင်းအောင်ပြန်သွားနေတာပါ
။ Brett Adams ကဆက်ပြီးအခုလိုအရင်ပုံစံအတိုင်းခေတ်ဟောင်းကိုပြန်သွားသလိုဖြစ်တာကလက်ရှိပြည်ပြင်ပြောင်းလဲရေးကိုထိခိုက်စေနိုင်တယ်ဒါအပြင်ကျောင်းသားတွေအခုလိုဆန္ဒပြတာကအစိုးရဘက်ကနေအခုလိုနှိမ်နှင်းဖို့စိုးရင်ရလောက်အောင်အရင်လိုအင်အားကလည်းမများဘူးလို့ဆက်ထောက်ပြပါတယ
် It's not like the students are going to overthrow the government. It's not like a return.
ကျောင်းသားတွေအနေနဲ့အစိုးရကိုဖျောက်ချပြစ်မယ့်အနေအထားမျိုးမရှိပါဘူး။1988တုန်းကလိုမျိုးပြန်ဖြစ်ဖို့မရှိပါဘူး။လမ်းပေါ်ကအရေးအတွက်ကထောင်ပေါင်းနဲ့ချီပြီးများတာမဟုတ်ပါဘူး။ရာအနှဲငယ်ပဲချီပြီးရှိတာပါ။ဒါကြောင့်မို့လို့ရဲတွေကိုအခုလိုကျောင်းသားတွေကိုရိုက်နှက်ဖြုတ်ခွဲပြစ်ဖို့အတီးပြုတ်ပေးခဲ့တယ်ဆိုတာနားလည်ဖို့အရန်ခက်နေပါတယ
်။ဒါအပြင်ပြီးခဲ့တဲ့မတ်လ10ရက်နဲ့မတ်လ9ရက်ကဆန္ဒပြပွဲတွေထဲမှာလယုံတက်လို့ခေါ်တဲ့အရက်ဝတ်လူမိုက်တွေကိုတုံးခဲ့တာကအတိတ်2009ခုနှစ်ကတန်ဃာတော်တွေကိုအကြမ်းဖက်နှိမ်နှုံးမှုတွေကိုပြန်တရိယာစေတယ်လို့ဒီလူခွင့်ရေးအဖွဲ့ကဆက်ထောက်ပြပါတယ်။ Brett Adams ကပဲအခုလိုတရားမဝင်အင်အားတုံးခဲ့တာကိုထောက်ပြပြီးတရားဝင်အောင်အခုလိုပြုပြင်ပြောင်းလဲတင်တယ်လို့ဆိုပါတယ
်။ This is the days ofextra legal behavior
ဒါကတော့လုံးဝတရားမဝင်လုပ်ရက်တွေဖြစ်သွားတဲ့နေ့တနေ့ပါတရားဝင်အောင်လုပ်ချင်ရင်တော့ရဲတွေကိုတုံးပါရဲတွေအနေနဲ့လူစုလူဝေးစီမံခန့်ခွဲရမှာနိုင်ငံတကာစာနေအတိုင်းလုပ်ရမှာတနတ်နဲ့အင်အားကိုတတ်နိုင်သေးရမတုံးမဲ့ဖြည့်ရှင်းတင်ပါတယ
်ဒါအပြင်ဒီလူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့ညင်ညာချက်ထဲမှာလဲကုလသမဂ္ဂရဲ့အင်အားတုံးမှုနဲ့တနတ်လက်နဲ့တုံးမှုစံတွေကိုရှင်းပြထားပါတယ်ဒီစံတွေထဲမှာဥပဒေစိုးမိုးရေးအရာရှိတွေအနေနဲ့အကြမ်းမဖက်တဲ့နှီးတွေကိုအတက်နိုင်ဆုံးတုံးပြီးမှအင်အားတုံးတင်တယ်အင်အားသုံးဖို့မလွဲမရှောင်တာဖြစ်လာရင်လေရင်ဆိုင်ရတဲ့အန်ဒီရဲ့ကြီးမားမှုအတိုင်းအထအထက်မလွန်ကျွံအောင်ထိန်းသိမ်းတင်းလုပ်ရမယ်လို့ဆိုထားတာကိုလူခွင့်ရေးစောင့်ကြည့်အဖွဲ့ကထောက်ပြထားပါတယ်။ဒီအဖွဲ့ရဲ့ဒါရိုက်တာ Brett Adams ကလည်းအခုလိုဖြစ်ရကြောင်းနိုင်ငံတကာဘက်ကအထူးသဖြင့်ဥရောပသမဂ္ဂအနေနဲ့မြန်မာရဲအရာရှိတွေကိုပေးနေတဲ့တင်တန်းတွေအပေါ်မေးခွန်းထုတ်စရာတွေထိခိုက်စရာတွေဖြစ်လာနိုင်တယ်လို့လည်းထောက်ပြခဲ့ပါတယ်။Brett Adams ကဆက်ပြီးတကယ်လို့မြန်မာအစိုးရခေါင်းဆောင်ပိုင်းအနေနဲ့အခုလိုဖြစ်ရကြောင်းနိုင်ငံတကာမှာဝိုင်းဝေးပန်တာထိခိုက်မှာကိုစိုးရိမ်မယ်ဆိုရင်ပြင်ဆင်ဖို့အခုလိုအခွင့်အလမ်းရှိတယ်လို့လည်းထောက်ပြခဲ့ပါတယ်
။ They can actually turn this to their advantage if they can use it to have a series
of drone နဲ့စုံစမ်းစစ်ဆေးမှုတွေအလေးနဲ့လုပ်ပြီးတာဝန်ရှိခဲ့သူတွေကိုအလုပ်ဖြုတ်ပစ်တာတွေမလို့အဖဲဆန္ဒပြသူတွေအပေါ်အင်အားသုံးခဲ့သူတွေကိုအရေးယူတာတွေလုပ်ပြရင်တော့ဒီဖြစ်ရဆိုးကိုအကျိုးဖြစ်အောင်ပြောင်းလဲနိုင်ပါတယ်။အခုလိုလုပ်ရင်ပြုပြင်ပြောင်းလဲရေးအပေါ်တက်ဝင်ယုံကြည်တာကိုပြသတာပေါ့လေ
အခုလိုမြန်မာအစိုးရအနေနဲ့ကျောင်းသားဆန္ဒပြမှုတွေပေါ်အလွန်ကျွံအရာသုံးခဲ့မှုကိုကမ္ဘာကုလသမဂ္ဂအမေရိကန်အစိုးရ EU ဥရောပသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့တို့ကလည်းဝေဖန်ပြစ်တင်ရှုတ်ချခဲ့ကြပါတယ်မြန်မာအစိုးရဘက်ကတော့သမရဦးသိန်းစိန်အနေနဲ့ရန်ကုန်မြို့တော်ခမ်းမရှိမှာပြီးခဲ့တဲ့မတ်လ9ရက်နေ့ကဖြစ်ခဲ့တဲ့ကျောင်းသားဆန္ဒပြပွဲထောက်ခံတဲ့ဆန္ဒပြပွဲမှာဖြစ်ခဲ့မှုအတွက်ကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးဖို့အမိန့်ထုတ်ပေးခဲ့ပါတယ်ဒါပေမဲ့ဒီအပတ်အင်္ဂါနေ့မှာဖြစ်ခဲ့တဲ့လက်ပတန်းတက်ခတ်မှုအတွက်တော့စုံစမ်းရေးကော်မရှင်မဖွဲ့ရသေးပါဘူးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ Director Brett Adams ကတော့အ အရေးကြီးတာကနောက်တစ်ခေါက်အခုလိုထပ်မဖြစ်အောင်တမရနယ်ပြည်ထရေးဝန်ကြီးပါဝင်ထိပ်ပိုင်းခေါင်းဆောင်တွေကဂရီကဝတ်ပေးတင်တယ်လို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါအဲဒီလိုပဲမြန်မာနိုင်ငံမှာငြင်းငြင်းစွာဆန္ဒပြနေတဲ့ကြောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးထိန်းသိမ်းမှုတွေလှုပ်ဆောင်ခဲ့တဲ့အပေါ် Burma Campaign UK ဗြိတိန်နိုင်ငံအခြေစိုက်မြန်မာရေးဆောင်ရွက်နေတဲ့အဖွဲ့ကပြစ်တင်ရှုံချလိုက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းနေတဲ့မြန်မာအစိုးရကိုအကူအညီပေးနေတဲ့အနောက်နိုင်ငံတွေအနေနဲ့ပြန်လည်သုံးသပ်ဖို့တိုက်တွန်းလိုက်ပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ
်ဘကုတ်တိုင်းလေဗရန်မြို့မှာပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ငြင်းချမ်းစွာတောင်းဆိုဆန္ဒပြနေကြတဲ့ចောင်းသားတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းပြီးယာနဲ့ချီတဲ့သူတွေကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အတွက်မြန်မာအစိုးရကိုလက်ရှိအကူအညီအထောက်ပံ့နေပေးနေကြတဲ့ EU UK နဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့ Burma Campaign UK အဖွဲ့ကမလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါဆန္ဒပြနေတဲ့ចောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းမှုမဖြစ်ခင်မှာ UK ဥရောပသမ္မတကအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံကအလူရှင်တွေအနေနဲ့ဘယ်အခန့်ကဏ္ဍကပါဝင်ခဲ့ကြသလဲသူတို့အနေနဲ့ဘယ်လိုအကူအညီတွေပေးခဲ့သလဲဘာတွေလုပ်ခဲ့သလဲဘာတွေမလုပ်ခဲ့ဘူးလဲဆိုတာကိုမေးခွန်းထုတ်เสียဖြစ်လာတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အထူးကိုင်းတွေကိုနိုင်ငံကစာရင်းစာညွတ်အနေနဲ့အညီကန်တွဲဖြည့်ရှင်းနိုင်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကို EU ဥရောပသမ္မတကသင်တန်းပို့ချပေးခဲ့တဲ့ကြားကပဲအခုလိုအကြမ်းဖက်တဲ့နည်းနဲ့ကန်တွဲဖြည့်ရှင်းတဲ့အပေါ်မေးခွန်းထုတ်เสียရှိလာတဲ့အပြင်နိုင်ငံကအကူအညီတွေကိုယူပြီးလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ပြုလုပ်နေတဲ့အတွက်သူတို့အနေနဲ့အခုလိုတောင်းဆိုရခြင်းဖြစ်ကြောင်း Burma Campaign UK အဖွဲ့ကညွှန်ကြားရေးမှူး Mark Farmana ကပြောပါတယ
် What we are asking the donor governments to do is to review the assistance
မြန်မာအစိုးရကိုအကူအညီပေးနေတဲ့အလှရှင်တွေအနေနဲ့သူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အတွက်ကျွန်တော်တို့တောင်းဆိုနေတာပါဘာဖြစ်လို့လဲဆိုတော့အခုချိန်မှာမေခွန်းထုတ်เสียဖြစ်လာတဲ့ကိစ္စကမြန်မာနိုင်ငံရဲတပ်ဖွဲ့ကို EU ကတင်နန်းပို့ချပေးခဲ့တယ်။နိုင်ငံတကာအကူအညီပေးတာဟာဒီတစ်ခုတည်းမဟုတ်ပါဘူး။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ကြတဲ့ကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အစိုးရကိုအကြမ်းဉာဏ်ငွေကြေးနှီးပညာပိုင်းပါဝင်အကူအညီတွေအများကြီးပေးခဲ့တာပါ။ဒါပေမဲ့နိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံအပေါ်ဆက်ဆံနေတဲ့ပုံကတကယ်ပဲပြောင်းလဲမှုတွေဖြစ်သွားပြီ။မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်သွားပြီဆိုတဲ့ပုံစံမျိုးနဲ့ဆက်ဆံနေကြတာဖြစ်ပါတယ်။
ဒါပေမဲ့မြန်မာအစိုးရဟာစစ်မှန်တဲ့ဒီမိုကရေစီအစိုးရမဟုတ်ဘဲအာဏာရှင်အစိုးရသာဖြစ်တယ်လို့မက်ဖာမနာကပြောပါတယ်။ဒါကြောင့်လဲရဲတပ်ဖွဲ့အနေနဲ့နိုင်ငံရေးကောင်းဆောင်နေခိုင်းတဲ့အတိုင်းလိုက်လုံနေကြတာသာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံရေးကောင်းဆောင်တွေကလည်းပြည်သူတွေငြိမ်းချမ်းစွာဆန္ဒပြတာကိုခွင့်မပြုကြဘူးလို့ဆိုပါတယ်။မြန်မာအစိုးရကိုပေးနေတဲ့အကူအညီတွေပြန်လည်သုံးသပ်ဖို့တောင်းဆိုနေတာဟာမြန်မာနိုင်ငံအတွင်းလူထုကိုဒဏ်ရာအကျိုးဖြစ်စေတဲ့အကူအညီတွေကိုရပ်ဆိုင်းပစ်ဖို့တောင်းဆိုနေခြင်းမဟုတ်ကြောင်းလဲမက်ဖာမနာကဆက်ပြောပါတယ်။
We are not calling for the international community to stop all of their assistance to Burma. There is different type of assistance. So there is the aid that goes to international agencies and we are
တို့အနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေအားလုံးရပ်တန့်ပစ်ဖို့တောင်းဆိုနေတာမဟုတ်ပါဘူး။ဒီထဲမှာမတူညီတဲ့အကူအညီတွေလည်းပါဝင်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကိုပေးနေတဲ့အကူအညီတွေမြန်မာတွေဖွဲ့ထားတဲ့အကူအညီပေးရေးအဖွဲ့တွေအသက်ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးမှုအတွက်အကူအညီပေးနေတဲ့ NGO အဖွဲ့အစည်းတွေကိုပေးနေတဲ့အကူအညီတွေရပ်ပစ်ဖို့ပြောတာမဟုတ်ပါဘူး။
သူတို့တောင်းဆိုနေတာဟာမြန်မာအစိုးရကိုဓာတ်ရိုက်ဒါမှမဟုတ်တဝိုက်တဲ့နည်းနဲ့အကြံဉာဏ်ပေးနေတဲ့အဖွဲ့အစည်းတွေနည်းပညာပိုင်းဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပေးနေတဲ့အကူအညီတွေကိုရပ်တန့်ပေးဖို့ပြန်လည်သုံးသပ်ပေးဖို့အတွက်တောင်းဆိုနေတာဖြစ်တယ်လို့မက်ဖာမနာကပြောပါတယ်။မြန်မာအစိုးရဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်ဖို့ဆိုရတဲ့သူတို့ရဲ့အုပ်ချုပ်ရေးရန်နေရာခင့်မိတိုးတက်လာအောင်လုပ်နေတဲ့အပေါ်သူတို့အနေနဲ့စိုးရိမ်ပူပန်ခြင်းဖြစ်ကြောင်းသူကဆက်ပြောပါတယ်။
But we are concerned that for the Burmese government, it's not democracy they are interested in, it's modernization. They want to be a more modern and effective.
ကျွန်တော်တို့စိုးရိမ်နေတဲ့ကိစ္စကမြန်မာအစိုးရဟာသူတို့ရဲ့အုပ်ချုပ်ရေးရန်တရားပိုးပြီးတော့ခင့်မိအောင်လုပ်ဖို့ပဲစိတ်ဝင်စားတာပါ။ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုစိတ်ဝင်စားပါဘူး။အဲ့ဒါကသူတို့ရဲ့ရည်မှန်းချက်ပါ။နိုင်ငံတကာအတိုင်းဝိုင်းကလည်းစီရီနာမန်နဲ့ကူညီတယ်ဆိုရင်တောင်အဲ့ဒီအကူအညီတွေကမြန်မာအစိုးရကခင်မိတဲ့နီးနဲ့ပိုးပြီးတော့ဖိနှိပ်ချုပ်ချယ်လို့ရအောင်အကူအညီပေးတယ်လို့ဖြစ်နေပါတယ်
။မြန်မာနိုင်ငံရဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာ UK, EU နဲ့အမေရိကန်ပြည်ထောင်စုတို့လည်းတစ်ဖက်တစ်လမ်းကနေအကူအညီပေးနေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေတဲ့အတွက်ဒီပညာရေးပြုပြင်ပြောင်းလဲမှုအစီအစဉ်မှာအဲ့ဒီနိုင်ငံတွေအနေနဲ့ဓာတ်ရိုက်တော်၎င်းတော်ဝိုက်ရတော်၎င်းပါဝင်ပတ်သက်မှုရှိမရှိဆိုတာနဲ့ဘလို့အခန့်ကဏ္ဍကနေပါဝင်တယ်ဆိုတာတွေကိုအပြည့်အစုံထုတ်ပြန်ပေးဖို့လိုအပ်ကြောင်းလဲ Burma Campaign UK ရဲ့ကြေညာချက်မှာတောင်းဆိုထားပါတယ်မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်နိုင်ငံတကာအတိုင်းဝိုင်းကဖော်ထုတ်ပြောဆိုခြင်းမရှိတာပြောတဲ့နေရာမှာလည်းပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာမျိုးမဟုတ်တာတွေဟာမြန်မာအစိုးရအနေနဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုမရှိဘဲအခွင့်အရေးတွေကိုချိုးဖောက်ခြင်းတို့လို့ချိုးဖောက်လို့ရတယ်လို့ယုံကြည်သွားအောင်အားပေးအားမြောက်ပြုတယ်လို့ဖြစ်နေတယ်လို့ဗ
Burma Campaign UK ရဲ့ကြီးညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံမှာညီညွတ်စွာဆန္ဒပြနေတဲ့ကျောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖျူခွဲဖမ်းဆီးထိန်းသိမ်းမှုတွေလှုပ်ဆောင်ခဲ့တဲ့ပေါ် Burma Campaign UK ကနေပြီးတော့ဝေဖန်ပစ်တင်လိုက်တဲ့အကြောင်းကိုယ်စော်ဝန်ထမ်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်မြန်မာသတင်းတစ်ပုဒ်ကိုဆက်ပါအောင်မယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြနေကြတဲ့တပိတ်မောက်ကျောင်းသားတွေရဲ့အခြေအနေကိုလက်ပြောင်းမျိုးမှာတွားရောက်ပြီးတော့သတင်းယူကြတဲ့သတင်းသမားတချို့ကိုရဲတပ်ဖွဲ့ကနေပြီးတော့ရိုက်နှက်ဖမ်းဆီးတာနဲ့ပတ်သက်ပြီးဒါဟာအစိုးရနဲ့သတင်းမီဒီယာတွေတမားတွေကြမှာယုံကြည်လေးစားမှုနားလည်မှုတွေပျို့ကွဲစေတယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီကနေဝေဖန်လိုက်ပါတယ်။ဖမ်းဆီးခံထားရတဲ့သတင်းသမားတွေကိုလည်းချက်ချင်းပြန်လွှတ်ပေးပါဆိုပြီးတော့တောင်းဆိုလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
။လက်ဗရန်မျိုးမှာရဲတပ်ဖွဲ့တွေကအင်အားသုံးရိုက်နှက်ဖမ်းဆီးခဲ့တဲ့အထက်မှာမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုနေကြတဲ့ပင်မကျောင်းသားတပိတ်ဒီကျောင်းသားဆန္ဒပြသူတွေအပြင်ဒေသခံတချို့နဲ့သတင်းသမားတွေလည်းပါဝင်ခဲ့ပါဗျ။ကျောင်းသားတပိတ်နဲ့ပတ်သက်တဲ့အခြေအနေတွေကိုအများပြည်သူသိအောင်သတင်းယူတင်ပြပေးနေတဲ့သတင်းသမားတွေကိုအာဏာပိုင်အဖွဲ့တွေကရိုက်နှက်ဖမ်းဆီးတာဟာသတင်းမီဒီယာတွေနဲ့အစိုးရအကြားယုံကြည်မှုနဲ့လေးစားမှုတွေကိုပြိုကွဲစေတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အထူးရေးမှူးကိုကျော်မင်းစွေကပြောပါဗျ။
အစိုးရနဲ့ကျောင်းသားတွေရဲ့ဘယ်နှစ်ဖက်ကိုကျွန်တော်တို့မီဒီယာတွေကဘယ်ဘက်ကမှန်တယ်မှားတယ်ဆိုတာမပြောလို့ကျွန်တော်အနေနဲ့လည်းမပြောလို့ဒါပေမဲ့ဒီငင်းချင်းချင်းဆန္ဒပြအနေနဲ့သူတွေကိုဒီလိုအကြမ်းဖက်နေနေတဲ့ကိစ္စကိုကျွန်တော်တို့လုံးလုံးဆန့်ကျင်ကန့်ကွက်တယ်အဲ့လိုကြမ်းဖက်ဆန့်နှိပ်ကွက်တဲ့အပြင်ကိုဆန္ဒပြအနေနဲ့တည်ငေါ်ဒီလိုအခြေအနေတွေအားလုံးကိုမကြည့်သူလူလူတည်အောင်ကြည့်သူလူဆိုတဲ့ကောင်မှတရင်တည်ခွင့်ရှိတဲ့ကြည့်သူလူနိုင်ငံသားအားလုံးပေါ့နော်နိုင်ငံသားအလုံးတည်အောင်တရင်ပြန်ကြပြီးတဲ့တောင်းကိုဆန်းနေတဲ့တရင်မီဒီယာသမားတွေကရောပြီးတော့ကြိုက်နဲ့ဖန်ဆီးတာတော့ဒါလွန်သွားတာပေါ့နော်ပို့ပြီးတော့ဆိုလိုတာကတရင်သမားဆိုတာတေတိုင်းပြည်ပြည်နိုင်ငံမှာပဲဖြစ်ဖြစ်ဒီလိုဖြစ်ကြုံနေဖြစ်လို့ရှိလို့ရှိရင်တရင်ကြာယူပေါ်ပြကြတာပဲတရင်ပြေးကြတာပဲအဲ့ဒါကိုနိုင်ငံကဥပဒေတွေမှာတော့တရင်ရယူတဲ့တရင်သမားတွေသက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကအကာအကွယ်တောင်းပေးရသေးတယ်။အခုကအကာအကွယ်မပေးတဲ့အချိန်တရင်သမားတွေကအညှို့တကြီးရိုက်တဲ့သဘောမျိုးဆန်ဆန်ကျွန်တော်တွေ့ရတယ်။ဒီဗီဒီယိုဖိုင်တွေမှာရောတပ်ပုံတွေမှာရောမကဟာအမတန်ကိုဟိုမလိုလားအပ်တဲ့အပြုမှုတွေဖြစ်တယ်။နောက်တစ်ချက်ကဒီသတင်းမီဒီယာတွေနဲ့အစိုးရအကြားသတင်းမီဒီယာနဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကြားယုံကြည်မှုလေးစားမှုနော်နားလည်မှုပြုပွဲသွားအောင်လုပ်တဲ့သဘောမျိုးဆောင်နေဒါကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့နော်။
သူရဲ့မေးမြန်းစုံစမ်းချက်တွေအရမနေ့ကဖမ်းဆီးခံရတဲ့အထက်မှာသတင်းသမားနှစ်ဦးပါဝင်ပြီးတော့ဒီလူနှစ်ယောက်နဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေကိုတော့တိကျမသိရသေးဘူးလို့ကိုကျော်မင်းဆွေကပြောပါတယ်
။ကျွန်တော်တို့လောလောဆယ်ရထားတဲ့သတင်းရတော့နှစ်ယောက်ပေါ့နော်။ reporter ဂျာနေရတစ်ယောက်ကနောက်တစ်ယောက်ကတော့မြန်မာ global post ပေါ့နော်။ global post ဂျာနေရတစ်ယောက်။တစ်ယောက်ကတော့အကြီးတန်းသတင်းနောက်တစ်ယောက်ကတော့သတင်းတောက်ပေါ့နော်။အဲကျွန်တော်အဲ့နှစ်ယောက်ရဲ့အမည်စင်းကိုတော့ကျွန်တော်ပြန်ကြားရေးဝန်ကြီးဌာနစီကိုပို့ထားတယ်။ထူထားပြီးတော့နောက်ဆက်တွဲကတော့အခုချိန်ထိမသိသေးဘူးပေါ့နော်။ဒါအခုကတော့တို့အဲ့ဒီတပိတ်အမောက်ចောင်းသားတွေနဲ့အတူတူအဲ့တာယာဝီထောင်မဲပေါ့နော်။ဒါဝီထောင်နေပြီးတော့အခုလက်ဗရန်ကိုဒီနေ့ရုံထုတ်တယ်လို့ပြောတယ်။အဲ့ရုံထုတ်တဲ့အထက်မှာတို့ပါမပါတို့နောက်ဆက်တွဲအချိန်ကြီးပါလဲဆိုတော့ကျွန်တော်မသိသေးဘူးပြ။
စနပြဝဲမှာပါဝင်စနပြတာမဟုတ်ဘဲအချိန်ဒီကိုလိုက်ပါသတင်းယူနေတဲ့သတင်းသမားတွေကိုအခုလိုရိုက်နှက်ဖမ်းဆီးတာဟာမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့သတင်းမီဒီယာတွေနဲ့ပတ်သက်တဲ့နိုင်ငံတကာနဲ့ပြည်တွင်းဥပဒေတွေကိုမလေးမစားပြုရကြတယ်လို့လည်းမြန်မာစာနယ်ဇင်းကောင်စီယာယီကဝေဖန်ထားတာပါရဲတပ်ဖွဲ့ရဲ့လုပ်ရက်ကိုအပြစ်ထံကန့်ကွက်တဲ့အကြောင်းနဲ့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လုပေးဖို့လည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကမတ်လ၁၀ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုထားပါတယ်ရှင
်မတ်တင်ပြထွေးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုမြန်မာပြည်မြောက်ပိုင်းကသတင်းကိုဆက်ပါမယ်တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးဆွေးနွေးပွဲကိုလိုင်စာမျိုးကနေလာရောက်မဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကကိုယ်စားလှယ်တွေဟာလိုင်စာမြစ်ကြီးနားလမ်းလုံခြုံရေးအခြေအနေအရဒီကနေ့စတင်မဲ့ခရီးကိုရွှေ့ဆိုင်းလိုက်ရတယ်လို့သိရပါဗျ။အင်္ဂါနေ့ကဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကခီးစဉ်ဆိုင်းငံ့လိုက်တာဖြစ်ပြီးအရင်ရက်တွေကသတင်းတွေထွက်ပေါ်နေတဲ့နိုင်ငံတော်အစိုးရနဲ့တပ်မတော်အကြီးအကဲနဲ့ KIO ခေါင်းဆောင်တွေဆွေးနွေးမယ်ဆိုတဲ့အစီအစဉ်ကလည်းမရေမရာဖြစ်နေစေလို့သိရပါဗျ။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT တို့ဟာဒီလ16ရက်နေ့မှာရန်ကုန်မြို့မှာတွေ့ဆုံမှုရှိနေပြီးလိုင်စာကနေတက်ရောက်လာမဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာကြီးနားကိုတွားရောက်ဖို့မူလကစီစဉ်ထားတာဖြစ်ပါတယ်။ ညနေပိုင်းအထိတော့လိုင်စာမြစ်ကြီးနားလမ်းလုံခြုံရေးအခြေအနေကြောင့်ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရတယ်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ
်။မှန်တော့ဒီနေ့တွားဖို့ပါ။ဒါပေမဲ့သူအရင်ကညှိထားတဲ့လမ်းကြောင်းဒီလိုစားနေကြီးတော့ရှင်းတော့မယ်မပြရကြီးတော့အားသေးကိုလင်းနဲ့ဆင်းမယ်ဆိုတဲ့လမ်းကြောင်းကိုသူညှိနိုင်ရတာရှိတယ်။ဒါမဲ့ဒီနောက်ပိုင်းမှာတော့သူစောက်ပိုင်းဆိုင်ကနေပြီးတော့ဒီမကြီးနားလမ်းကြောင်းကိုမတုံးဘူးဆိုပြီးတော့ပြန်ပြောလာတယ်။ဒီဥအောင်မြနေပြီးတော့ဒီကြီးနားလမ်းကြောင်းကလုံးချုံမှုမရှိဘူးဒါကြောင့်မို့တခြားလမ်းကြောင်းပြစ်သွားကြပါဆိုပြောလာတဲ့အခါမှာတော့တော့ဘက်ကလည်းပြန်ပြီးတော့ခီးစင်ကိုစဉ်းစားတဲ့အချက်တွေရှိလာတယ်။အခုအဲ့ဒါပေလမ်းကြောင်းကိုအတီးပြစ်မလဲဆိုတာလည်းဒါဆုံးဖြတ်ချက်တော့မရသေးဘူး
။လိုင်စာကလိုင်အောင်မဲ့ KIO ကိုစလေအဖွဲ့ဟာမြကြီးနားကနေမန္တလေးကိုလေရင်နဲ့ခီးဆက်မှဖြစ်တယ်လို့ထိုင်းနိုင်ငံကလိုင်အောင်မဲ့ KIO ကိုစလေအဖွဲ့ကတော့မန္တလေးကနေစောင့်ကြိုပြီးအဲ့ဒီကမှရန်ကုန်ကိုမော်တော်ယာဉ်နဲ့တွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်။ကချင်ငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့လိုင်စာမြစ်ကြီးနားလမ်းကတွားရောက်ဖို့အတွက်ညှိနှိုင်းနေစေဖြစ်တယ်လို့ပြောပါတယ်
။ခုချင်းပြမကြည့်ရသေးဘူးဗျာ။ဘယ်ခေတ်စဉ်ဘယ်လိုတွားမလဲဆိုတော့ခုသူတို့ပဲဒီညှိနှိုင်းတော့ပါပဲဗျာခုသူတို့။ဘာမှမပြောလေဟာနန်းစောဆိုတဲ့နေရာမှာဟိုမနေ့ကစိုက်ပွဲဖြစ်ဖြစ်လို့လုံချုံရရတက်ကနေဒီတော့မှအဲ့ဒါသွားခွင့်မပေးဘူးဆိုတဲ့အပေါ်မှာအခုညနိုင်နေတယ်တော့မှရှိရှိသေးတယ်ဗျာ
ကချင်ပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိသူတဦးကတော့လိုင်စာမြစ်ကြီးနားလမ်းကလာရောက်ဖို့ကိုပြည်နယ်အစိုးရကသဘောတူထားပြီးဖြစ်ကြောင်းပြောပါတယ် KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်က KIO ကိုယ်စားလှယ်အဖွဲ့အနေနဲ့မလ16ရက်နေ့မှာကျင်းပမဲ့ဆွေးနွေးပွဲကိုအချိန်မီတက်ရောက်နိုင်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်
ဒီမူဇေဘက်ကသွားမယ်ဆိုတော့မူဇေရဲ့နေပြီးတော့ဒီရန်ကုန်အထိဖြည့်စင်ဟာတော်တော်လေးခီးဟိုခီးဝေးတာပေါ့ဗျာအဲ့ဒါဒီလမ်းကြောင်းပေါ်မှာသူ့ခြုံရေးကိစ္စကိုသူတို့ဟိုအဓိကဟိုစဉ်းစားချက်ထဲမှာထည့်ထားတယ်အဲဘယ်လိုနေပဲဖြစ်ဖြစ်ဒီကျွန်တော်ဘက်ကတော့သူတို့ပြေဆုံးကြမယ်ဆိုတဲ့သဘောတူညီချက်ရထားတဲ့အတွက်ကြောင့်မို့ရက်ဒီရှေ့ချိုင်းမှုရှိဘူးဆိုတော့16ရက်နေ့တာအမီတော့သူတို့ရအောင်တော့ကြိုးစားသွားမယ်ဘယ်လိုစဉ်းစားထားချက်တော့ရှိတယ်ခင်ဗျ
KIO ကိုစလေအဖွဲ့ဟာမန္တလေးကနေရန်ကုန်ကိုလာရောက်ချိန်မှာအစိုးရအဖွဲ့ကဖိတ်ကြားရင်နေပြည်တော်မှာအစိုးရအဖွဲ့တက်မတော်ကာကွယ်ဦးစီးချုပ်တို့နဲ့တွေ့ဆုံဖို့အတွက် KIO ဘူကော်မတီကဆုံးဖြတ်ထားပါတယ်။အရင်ရက်တွေကတော့ဒီလ12ရက်23ရက်နေ့တွေမှာ KIO ကိုစလေအဖွဲ့နဲ့နိုင်ငံတော်တမရတက်မတော်ကာကွယ်ဦးစီးချုပ်တို့နေပြည်တော်မှာတွေ့ဆုံဖို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့လောလောဆယ်အခြေအနေမှာတော့ဒီတွေ့ဆုံပွဲဟာမသေးကြကြောင်းKIO ပြောရေးဆိုခွင့်ရှိသူကပြောပါတယ်။လာမယ့်16ရက်နေ့ဆွေးနွေးပွဲမှာတော့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးစာချုပ် NCA ကိုမဆွေးနွေးခင်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ19ရက်နေ့ကဖြစ်ပွားတဲ့ KIO ဗိုလ်တင်တန်းကြောင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်နှစ်ဖက်သဘောတူထားပါတယ်။ဒီဆွေးနွေးပွဲမှာ KIO ဘက်ကအထွေထွေအတွင်းမှုဒေါက်တာလာကြနဲ့ငင်းချင်ရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးစွန်လုပ်ကန်တို့လည်းတက်ရောက်ဆွေးနွေးဖို့ရှိနေပါတယ်။ဆိုရရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတနိုင်ငံလုံးအပြစ်ခတ်ရက်စရေးအတွက်ဆွေးနွေးဖို့ပြင်ဆင်နေချိန်မှာဒီလ10ရက်နေ့မနက်ပိုင်းကဝိုင်းမော်မြို့နယ်နမ်ဆောင်ရအနီးကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရှေ့တန်းစခန်းကိုအစိုးရတပ်ကသိမ်းယူခဲ့တယ်လို့ညနေပိုင်းမှာတော့အခြားစခန်း3ခုကိုလည်းသိမ်းယူခဲ့တယ်ဒီတိုက်ပွဲမှာ KIA ဘက်ကတယောက်ကြာဆုံးခဲ့တယ်လို့ KIO ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်မလ9ရက်နေ့ကတော့မိုးကြီးမြို့နယ်တာယာကုန်းရွာအနီးကတက်မရော်အခြေခံပညာသင်တန်းကျောင်းကို KIA တပ်ဖွဲ့ကလာရောက်ပစ်ခတ်တာကြောင့်ကင်းဆောင်ရဲဘော်2ယောက်ကြာဆုံးခဲ့ကြောင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတဦးကိုကိုးကားပြီးဒီလ9ရက်နေ့ထုတ် The Voice Daily သတင်းစာမှာဖော်ပြပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်နေခဲ့ပြီးကိုခိုင်နဲ့နမ်ခန်းဒေတာရင်းမှာပလောင်တက်ပွဲနဲ့အစိုးရတက်အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်
။ကိုမိုးစောပါခင်ဗျာ။ VOE American အတန်းရဲ့ကြာတာပရင်းနေမတ်ပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOE ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်သချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပိုင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရည်နဲ့အတူ
Well, what we're seeing with the Constitution, there's discussion of a constitutional referendum, which, you know, if the government is prepared to do that,
would be quite... But, you know, it's... ...sisen tolun yama nasin jabu shibare. Ayi nao bai maro tu yongji ya gana gule tolun bima pipare. Agu yin dong no, gaba tarin media rile ga miyama nangyan jang gong no chati gu tinsa bima me. Yin zong de biya biji na garo HuffingtonPost.com online ma payare saumadu u jang pipare. Yida du garo Rina Pedersen ma.မြန်မာဂေါ်ဘာချော့ဟာတကယ်တမ်းပြုပြင်ပြောင်းလဲရေးသမားတစ်ယောက်လားဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကမြန်မာသမ္မတသည့်ဦးသိန်းစိန်ဝါရှင်တန် DC ကိုရောက်လာချိန်မှာသူ့ကိုအာရှတိုက်သားဂေါ်ဘာချော့ဆိုပြီးတော့ကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာစီးပွားရေးတကားပွင့်လာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့တဲ့နှစ်ပေါင်းရှည်ကြာစစ်တပ်ရဲ့လက်အောက်မှာဒုက္ခရောက်နေတဲ့တိုင်းပြည်ဟာပုံမှန်ပြန်ဖြစ်လာတော့မယ်ဆိုပြီးတော့မျှော်လင့်ချက်တွေဖြစ်ပေါ်နေတဲ့အချိန်လေးဖြစ်ပါတယ်လို့ရေးသားထားပါတယ်။ဒါပေမဲ့စစ်ဘုတ်ချုပ်ကြီးဟောင်းဦးသိန်းစိန်ဟာအများမျှော်လင့်ထားသလိုပြုပြင်ပြောင်းလဲရေးသမားတယောက်ဖြစ်လာခဲ့ရဲ့လားဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ထားသလိုအခုနှစ်ဟာသူ့သမရ၅နှစ်တက်တန်းရဲ့နောက်ဆုံးနှစ်ကိုရောက်နေပါပြီအခုချိန်ထိတော့ဖြစ်မလာသေးပါဘူးဆိုပြီးတော့ရေးသားထားပါတယ်ဦးသိန်းစိန်မှာရှေ့နောက်မကြီးတဲ့လှုပ်ဆောင်ချက်တွေအမြောက်များရှိတယ်လို့ဆိုပါတယ်လူခွင့်ရေးရုပ်ရှင်ပွဲတော်ကိုရန်ကုန်မြို့မှာကျင်းပခွင့်ပြုခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေကိုတော့အစုလိုက်ပြုံလိုက်ထိန်းသိမ်းရေးစခန်းတွေမှာထည့်ထားပါတယ်အဂရိလိုက်စားမှုကိုပြစ်တင်ဝေဖန်နေတဲ့တစ်ချိန်တည်းမှာပဲစစ်ဘုတ်ချုပ်ကြီးတွေနဲ့ပတ်သက်တဲ့ခရိုနီတွေကိုလုပ်ငန်းတွေချပေးနေပါတယ်။2013ခုနှစ်ကောင်မှနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးမယ်လို့ပြောထားပြီးတော့နောက်ထပ်လူတွေကိုထပ်ဖန်းနေပါတယ်။ကြက်ချင်းတွေကိုအချင်းချောင်တွေနဲ့တွားရောက်ကြီးရှုခွင့်တစ်ဖက်ကပေးပြီးတော့တခြားတစ်ဖက်မှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသကဒုက္ခသည်တွေစီလူသားချင်းစာနာတဲ့အထောက်အကူတွေတွားရောက်မပေးနိုင်အောင်ပိတ်ဆို့ထားပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရုံးဝယ်ဖွင့်ခွင့်ပေးမယ်လို့ကတိပေးထားပေမဲ့တကယ်တမ်းမှဖွင့်ခွင့်မရသေးပါဘူး။သမရဟာဘာသာရေးကြောင့်မုန်းတိမှုတွေဖြစ်ရတာမျိုးကိုစန့်ကျင်တယ်လို့ပြောနေပေမဲ့တစ်ဖက်ကတော့အမျိုးသားရေးအစွန်းရောက်မွတ်စလင်စန့်ကျင်ရေးလှုံ့ဆော်သူဖုန်ကြီးဝီရတူကိုထောက်ခံနေတဲ့စသဖြင့်အချက်လက်တွေကိုထောက်ပြရေးသားထားပါတယ်။နားလည်ဖို့တော်တော်ခက်ခဲတဲ့သမရဦးသိန်းစိန်ဟာတစုံတစ်ခုအပေါ်ဝေခွဲမရဖြစ်နေတဲ့ပုံစံမျိုးပေါက်နေတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟယ်လာရီကလင်တန်ကဆိုဦးသိန်းစိန်ကိုကြည့်ရတာဗိုလ်ချုပ်ကြီးတယောက်ဆိုတာထက်စီးရင်ကန်တယောက်နဲ့ပိုပြီးတော့တူတယ်လို့မှတ်ချက်ပေးဘူးပါတယ်။လီလာသူတွေကတော့ဦးသိန်းစိန်ဟာတခြားဗိုလ်ချုပ်ကြီးတွေလောက်အဂရိမလိုက်စားသလိုမရက်ဆက်ဘူးလို့ပြောပါတယ်။သူဟာအလွန်လောက်ရကန်ရခက်ခဲတဲ့နေရာကိုရောက်နေတဲ့လူတော်တယောက်လို့လည်းတချို့ကပြောပါတယ်။ဦးသိန်းစိန်ဟာဘာကြောင့်များထိရောက်တဲ့အပြောင်းလဲတွေမလုံနိုင်ပဲဖြစ်နေရတာလဲလို့လူရှင်တော်ဇာကနာကိုမေးကြည့်တဲ့အခါမှာတော့တော်တော်လေးစဉ်းစားပြီးတော့သူ့ရဲ့ဆရာကြီးဟောင်းကိုကြောက်ရလို့နေမှာပေါ့လို့ဖြေတဲ့အကြောင်းရေးသားထားပါတယ်။အပြည့်အစုံကို huffingtonpost.com မှာဖတ်ရှုနိုင်ပါတယ်။နောက်ဆုံးမတစ်ပုဒ်ကတော့ The Independent မှာIran Modley ရေးသားထားတဲ့ Welcome to the Golden Triangle The Center of the World's Drugs Trafficking ဆိုတဲ့ဆောင်းပါးဖြစ်ပါတယ်။ထာနက်ဆိုသူဟာနှစ်စောစောတိုင်းမဲခေါင်မြစ်ထဲမှာကုန်ပစ်ပြီးတော့ငါးဖက်နဲ့အလွတ်ကိုလုကင်သူတယောက်ဖြစ်ပါတယ်တဲ့။သူငါးရှာနေတဲ့နေရာဟာတရုတ်မြန်မာလာအိုနဲ့ထိုင်းနိုင်ငံလေးနိုင်ငံပေါင်းစုံနဲ့ရေးပိုင်းတဲ့အနီးမှာပါ။ပတ်ဝန်းကျင်အနေထားကတာယာလှပ်ပါတယ်ဆိုပေမဲ့သူ့မှာခံစားနိုင်ခြင်းမရှိပါဘူး။ဒီမြစ်ထဲမှာအသက်ပျောက်သွားမှာကိုပဲမကြာခဏစိုးရိမ်နေရတယ်လို့ဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီတော့ဟာရွှေတရီကန်လို့ခေါ်တဲ့ကဘာပေါ်မှာမူရစ်စေးကုံကူးသူတွေခြေချင်းလိမ်နေတဲ့အရာဖြစ်လို့ပါမူရစ်မှောင်ခိုရီရဲ့ပြိပက္ခကြတဲ့သူမရောက်တော့အောင်ဘလို့တင်းရှောင်နေခဲ့ရတယ်ဆိုတာကိုထနက်ကအယ်ဂျာဇီးရားကိုရှင်းပြရမှာတော့အဲ့ဒီမူရစ်မှောင်ခိုသမားတွေဟာသူ့လိုငါဖမ်းလေတိတိလေးတွေကိုအသုံးပြကြကြောင်းသူ့အတက်ကိုစိုးရိမ်နေတဲ့အတွက်ဘရော့မှသူတို့ကိုလှမ်းပြီးတော့စကားပြောဖို့မကြိုးစားခဲ့ဘူးလို့ဆိုပါတယ်ဒီဒေသဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာပိုးပြီးတော့ဆိုးလာပါတယ်2006ခုနှစ်နောက်ပိုင်းအဲ့ဒီဒေတာကထုတ်တဲ့မူရစ်ဆေးတန်ဖိုးဟာဒေါ်လာတန်ပေါင်း 16,000 ကျော်ရှိတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုရေးရာရုံးရဲ့စစ်တမ်းမှာဖော်ပြထားတဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ရရှိမြန်မာ အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့ချီတက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းခေါင်းဆောင်ချုပ်ကိုဖမ်းဆီးပြီးတော့လှုပ်ရှားမှုတွေရပ်တန့်သွားအောင်ကြိုးပမ်းခဲ့ပါတယ်။အစိုးရနဲ့လွှတ်တော်ပါဝင်တဲ့လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးအပါအဝင်ပညာရေးဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ရှားမှုတွေဆက်ရှိလာဖို့ဒီလှုပ်ရှားမှုကိုဦးဆောင်နေတဲ့ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ဘယ်လိုမျိုးရှေ့ဆက်သွားကြမလဲ။ဒီလာမယ့်သတင်းပတ်စနေညပိုင်းဓာတ်ရိုက်လိုက်အစီအစဉ်မှာတာဝန်ရှိကျောင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲတော်ရှင်တွေအနေနဲ့ view ကိုမိမိတို့ကိုဆက်သွယ်ရမယ့်နံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရာမိမိတို့မိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ့်တော်ရှင်တွေကိုကြိုဆိုပါရခင်ဗျာ။
တရိုက်လူလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြ American EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက pull pull ကဆွဲတာ a တခု fast fast ကလှင်တာမြန်တာ one ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American idiom 3 English စာသင်ခန်းစာကိုနားဆင်ကြရတာပါဆက်လက်ပြီးတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံလူခွင့်ရေးအခြေအနေဟာ2014ခုနှစ်မှာမော်တော်ကားကြီးကြောက်ထဲပြုတ်ကျသလိုပြိုရင်းသွားခဲ့တယ်ဆိုပြီးတော့ American ခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်ဒါဟာတကယ်ပဲလားဒီတုံးတက်ချေဟာဘလောက်မှန်ကန်တယ် HRW ရဲ့ဘန်ကောက်တိခမခင်ဗျာဘန်ကောက်မြို့အခြေစိုက်အရာရှိတဦးဖြစ်တဲ့ Phil Robertson နဲ့ဦးကျော်စံသာဆွေးနွေးတုံးတက်ထားပါတယ်နားဆင်ပါခင်ဗျာ
Phil Robertson ခင်ဗျာခင်ဗျားတို့ရဲ့ HRW လို့ခေါ်တဲ့အာရှလူခွင့်ရေးစောင့်ကြည့်လေ့လာမှုအဖွဲ့ရဲ့အာရှရေးရညွှန်ကြားမှု Brad Adam ကပြောပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာ2010ခုနှစ်မှာကား crash ရောက်တဲ့ဟိုကားကြီးထိုးကျသွားသလိုပဲလို့မှတ်ချက်ရေးထားပါတယ်လူတိုင်းလက်ခံကြပါတယ်ဒါကိုဒါပေမဲ့အဲ့ဒီမတိုင်ခင်နှစ်နှစ်ကပုံမှန်တိုးတက်မှုရှိခဲ့တယ်လို့ဆိုထားတယ်တော့ဘာလို့ကများတိုးတက်မှုလို့ခင်ဗျားတို့ကတွက်ခဲ့ကြလဲဆိုတော့အရင်ဆုံးရှင်းပြပါခင်ဗျာ
Well we saw some progress in terms of media freedom but that's now being pulled back We saw some progress in terms of releasing of a large number of political prisonersBut now with the effective operation of the peaceful
media လွတ်လပ်ခွင့်တချို့တွေ့ခဲ့ရပါတယ်အခုတော့ပြန်ရောက်သွားပါပြီနိုင်ငံရေးအကျဉ်းသားအများအပြားလွတ်ပေးတာရှိခဲ့ပါတယ်ဒါပေမဲ့အခုတော့ငြိမ်းချမ်းစွာစုဝေးဆန္ဒပြသူတွေကိုဖမ်းဆီးရုံးတင်ပြီးအများအပြားထောင်ချတာပြန်တွေ့လာရပါပြီဆိုတော့အခုအခါနိုင်ငံရေးအကျဉ်းသားတွေပို့တောင်များလာပါပြီဒါပြင်ရွက်ောက်ပွဲနေ့ကလာချိန်မှာလူမျိုးရေးဘာသာရေးကာကွယ်မှုဥပဒေတွေပြဋ္ဌာန်းလာပါတယ်ဒါဟာနိုင်ငံတကာလူ့ခွင့်ရေးစံနေနဲ့လုံးဝဆန့်ကျင်နေပါတယ်
2014မတိုင်ခင်နှစ်နှစ်တိုးတက်မှုဆိုတဲ့ကာလထဲမှာဖွဲ့စည်းပုံဥပဒေကိုပြန်ပြင်ပါမယ်1982နိုင်ငံသားဥပဒေကိုပြန်ပြင်ပါမယ်လို့လည်းကတိမပေးခဲ့ပါဘူးဆိုတော့ဒီအချက်တွေမှာအဓိကအဖြစ်
Well, what we're seeing with the Constitution, there's discussion of a constitutional referendum, which, you know, if the government is prepared to do that, would be quite good. But, you know, it's not clear what sort of elements of the Constitution, what sort of provisions would be amended. Will
59F... ငါးချက်ကိုစာလုံးကိုပြင်မလားလေးသုံးချောက်ပြင်မလားလူမှုအများစုတောင်းဆိုတင်ပြတာလက်မှတ်ထိုးတင်ပြတာတွေတွေ့ရပါတယ်ဒါပေမဲ့အစိုးရဘက်ကလုံးဝပွင့်လင်းမြင်သာမှုမရှိပါဘူးတစ်ချိန်တည်းမှာပဲအဖြူရောင်ကဝိုက်ကကန်ဆောင်ထားသူတွေရဲ့မဲပေးခွင့်ကိုပြန်လဲရုပ်သိမ်းလိုက်တာတွေ့ရပါတယ်ဒီလောက်ရဟာရိုဟင်ဂျာတွေဒါမှမကနေစနေတခြားလူတွေတခါမှမပုံနေမရှိခဲ့ဘူးသူတွေကိုပါထိခိုက်စေမှာဖြစ်ပါ
2014မတိုင်ခင်ကမြန်မာနိုင်ငံတွေကိုအလူရဝင်နေခဲ့ကြတာလေသူတို့ကသူတို့စီးပွားရေးအကျိုးစီးပွားတစ်ခုတည်းကိုပဲကြည့်ပြီးလူခွင့်ရေးလူယူခံရနေတဲ့မြန်မာပြည်သူတွေကဂရုမစိုက်တဲ့သဘောဖြစ်မနေဘူးလားအဲ့တုန်းကလည်းဘာမှမတူတက်ခဲ့ပဲနဲ့အတင်းလူပြီးတော့ဝင်နေကြတော့
Well I think that that's part of it I think we're seeing foreign investment and in commercial concerns driving the relationship particularly from the European
Union. ဒါဟာလည်းတစိမ့်တွေဒါဖြစ်ပါတယ်။ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ဟာယင်းနှိမ့်ညွန့်နှံမှုနဲ့စီးပွားရေးအကျိုးအမြတ်တွေကိုမျက်စိကျနေကြတာပါ။မြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်မှုအစအနကိုစတွေ့လိုက်ရတာနဲ့ဒါတွေတောက်လျှောက်တိုးတက်လာတော့မှာပဲလို့ယူဆခဲ့ကြတာဟာအတော်လေးနှုံနယ်အရယ်လို့ဆိုရပါလိမ့်မယ်။အထူးသဖြင့်ဥရောပသမ္မတကဒီလိုယူဆခဲ့ပါတယ်။သူတို့ယူဆသလိုလုံးဝဖြစ်မလာခဲ့ပါဘူး။အခုတော့မြမလူခွင့်ရေးအခြေအနေဟာတိတိတသာနောက်ပြန်ဆုတ်သွားပြီဆိုတာလူတိုင်းသဘောပေါက်သွားကြပါပြီ။ညီယာပြဿနာတွေ၊ခြားစားပြက်စီးမှုပြဿနာတွေအပြင်ပွင့်လင်းမြင်သာမှုရှိရေးလူတိုင်းပါဝင်နိုင်တဲ့ဒီမိုကရေစီထွန်းကားရေးစတာတွေလိုအပ်ပါတယ်။ဒီလိုအခြေခံပြဿနာတွေမပြေလည်ပဲလူခွင့်ရေးကိုအခြေခံတဲ့ဖြစ်ထွန်းမှုမရှိပဲတွားရောက်ပြီးရင်းနှီးမြှုပ်နှံကြမယ်။ဒီဘဝရေးလုပ်ငန်းကြီးတွေလုပ်ကြမယ်ဆိုရင်တော့ဆုံးရှုံးမှုနဲ့ပဲရင်ဆိုင်ရမှာပါ။ဒီတော့ခရိုနီစီးပွားရေးစစ်တပ်နဲ့ဝေစားမြစာလုပ်ငန်းတွေပဲတွေ့လာရမှာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့ဒီတော့ဒီလိုအခြေအနေတွေနောက်ပြန်ဆုံးနေရဆိုတာကိုအစိုးရတွေလည်းသဘောပေါက်သွားကြပြီသဘောပေါက်နေကြပြီဆိုတော့ဘာကြောင့်ဆက်ပြီးလုပ်နေရသလဲခင်ဗျာအခုခါမှာခင်ဗျားတို့လူခွင့်ရေးအဖွဲ့တွေအနေနဲ့ကတော့ဒီအစိုးရတွေအပေါ်မှာလွှမ်းမိုးမှုတစုံတရာပေးနိုင်တာမရှိဘူးလား
Well, I mean, the problem is what's happening, of course, is as people are coming in and speaking to the government or speaking to
you. အစိုးရနဲ့တချို့ဝန်ကြီးတွေကိုပြောပြပေမဲ့ပြဿနာကခရိုနီလုပ်ငန်းရှင်တရင်းနှီးမြှုပ်နှံသူတွေနဲ့ပူးပေါင်းလှုပ်ဆောင်သူတချို့ဟာနိုင်ငံတကာနဲ့အဆက်အသွယ်ရှိနေကြသူတွေဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းထိလက်လန်းမိသူတွေဖြစ်ကြပါတယ်။အထူးသဖြင့်လက်ဘရောင်းမှာဆိုရင်စစ်တပ်နဲ့တရုတ်တို့ပူးတွဲပြီးလုပ်နေကြတာပါ။လူခွင့်ရေးချိုးဖောက်မှုတွေလည်းတိတ်ပေါ်လွင်ထင်ရှားပါတယ်။ဒီချိုးဖောက်မှုတွေကိုအစိုးရကလုံးဝလစ်လျူရှုထားတာပ
ါမှန်ပါတယ်ဒီလိုပြည်ပရေးနှိမ့်ညွတ်နှံသူတွေကိုခင်ဗျားတို့မထိန်နိုင်ဘူးဆိုရင်မြန်မာအစိုးရကလူခွင့်ရေးကိစ္စကိုတာဝန်ယူလာတိုးတက်လာအောင်လုပ်ဖို့ဆိုတာဘယ်လိုလုပ်ဆောင်ရွက်တောင်းနိုင်မလဲခင်ဗျားမဟုတ်ဘူးလား
Well I mean let's be clear though I mean the government is responsible
ဒါပေမဲ့အစိုးရကအဓိကတာဝန်ရှိတာပါရှင်းနေပါလေ
ဟုတ်ပါတယ်အစိုးရဒါတွေကိုပြောင်းလဲပြုပြင်ဖို့အတွက်အစိုးရမှာ political will ဆန္ဒရှိတာမဟုတ်ပါဘူးသူတို့အကျိုးပဲဥပီပြီးတော့လုပ်နေတာပါဒါကိုဘယ်သူကမှဖိအားမပေးရင်ဖိအားပေးမယ့်အစားငါတို့ရင်းနှီးမြှုပ်နှံမှုကိုဆက်လုပ်မှာဘာမှမစိုးရင်လဲဆိုတာမျိုးဖြစ်နေတော့မခဲဘူးလားခင်ဗျာနိုင်ငံရေးအဖြစ်မှကြည့်ပါသမ္မတဥဘာမကိုရိုင်းကပဲမြန်မာနိုင်ငံရဲ့အခြေအနေဟာဒါသူတို့ရဲ့ success story ပဲငါတို့ရဲ့အောင်မြင်တဲ့လူရတရားပဲဆိုပြီးမကြာခဏကိုမြောက်မြောက်ပြောနေတာဆိုတော့မြန်မာလူထုဘက်ကဘလောက်ပဲနစ်နာနေနေဘလောက်ပဲခံစားနေရဆက်လက်လုပ်သွားမယ်လို့ပြောနေတာပဲဆိုပြီးလူတွေကထောက်ပြနေရပါတယ
် Well I hope President Obama now realizes that that prognosis was premature because it's not a success story
လူယူဆခဲ့တာဟာအချိန်စောနေတယ်ဆိုတာအခုတော့သမ္မတဥဘာမသဘောပေါက်သွားပြီလို့ကျွန်တော်မျှော်လင့်ပါတယ်ဒါဟာ success story အောင်မြင်တဲ့လောက်ရတစ်ခုမဟုတ်ပါဘူးတိုင်းရင်းသားတွေနဲ့ဆက်ဆံရေး1982ဥပဒေအရနိုင်ငံသားတတ်မှတ်မှုရခိုင်ပြည်နယ်အခြေအနေစတဲ့နယ်ပယ်အားလုံးမှာလူခွင့်ရေးဆိုင်ရာဂရီကဝတ်တွေလိုက်နာဖို့ပြက်ကွက်နေစေဖြစ်ပါတယ်အထင်ရှားဆုံးတစ်ခုကတော့မြန်မာနိုင်ငံမှာကုလသမဂ္ဂလူခွင့်ရေးရုံးဖွင့်ထားရှိဖို့သမ္မတဦးသိန်းစင်ကသမ္မတဥဘာမာကိုကတိပြုခဲ့ပေမဲ့အခုထိအရေးအယံတောင်မတွေ့ရသေးပါဘူးဒီအခြေအနေအတိုင်းဆိုရင်မြန်မာပြည်သူတွေရဲ့လူခွင့်ရေးကိုကာကွယ်နိုင်ဖို့ခက်ခဲမှာဖြစ်ပါတယ်
ဟုတ်ကဲ့အခု1982နိုင်ငံသားဥပဒေကြောင်းပြောပြစေခင်ဗျာ ခင်ဗျားတို့ HRW ကတော့ဒီဥပဒေဟာဖိနှိပ်ချုပ်ချယ်မှုအတွက်လောင်စာထိုးပေးနေတာဖြစ်တယ်။ Fueling Suppression ဆိုပြီးတော့သုံးထားပါတယ်။ Imminent ကောင်းမွန်တဲ့အသုံးလုံးဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စမှာကျွန်တော်နားလည်တာကနှစ်ပိုင်းပါဝင်နေတယ်။ပထမတစ်ပိုင်းကနာမည်ကိစ္စ။ရခိုင်ပြည်နယ်ကမွတ်စလင်တွေကသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်ဖို့သတ်မှတ်ဖို့ကိစ္စ။ဒုတိယတစ်ခုကတော့သူတို့လက်တွေ့ကြုံတွေ့နေရတဲ့အကြတဲ့တွေဆွေးရတဲ့အခြေအနေတွေအထူးသဖြင့်ဒါစခန်းတွေထဲမှာသူတို့ခံစားနေရတာတွေဒီအချိန်တွေတွတ်တက်အောင်ကောင်းမွန်ဖို့လုပ်ဖို့အတွက်ဒါလုပ်ပေးရမှာဒါဒီအချိန်တွေတွတ်တက်ကောင်းမွန်အောင်ဒါရှင်းနေပါတယ်။ဒါပေမဲ့လည်းခင်ဗျားတို့လူအဖွဲ့အစည်းအဖွဲ့တွေကဒီအရေးတဲ့နာမည်ကိစ္စကိုပဲဘာကြောင့်အလေးနဲ့ထားပြီးတော့အရေးတူလုပ်နေကြရတာလဲခင်ဗျာ
။ Well, I mean, I think the whole issue of the name is something that too many people are fixated about. I mean,Our view is that people should be able to call themselves by the name that they
လူတွေတော်တော်များများကဒီနာမည်ကိစ္စကိုအာရုံစိုက်ကြပါတယ်ကျွန်တော်တို့အမြင်မှာတော့လူတွေကိုသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်သင့်ပါတယ်သူတို့ရိုဟင်ဂျာခေါ်စေခြင်းရင်ဒါဟာသူတို့အခွင့်အရေးပါဒါပေမဲ့1982ဥပဒေရဲ့ပြဿနာကနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီခြင်းမရှိတဲ့ကိစ္စဖြစ်ပါတယ်ဒါဟာရိုဟင်ဂျာတွေကိုသာမကပါဘူးမြန်မာနိုင်ငံမှာတသက်လုံးနေလာတဲ့တရုတ်တွေတခြားလူမျိုးတွေတိုင်းရင်းသားတွေကိုလည်းနိုင်ငံသားအဖြစ်အသိအမှတ်ပြုရမှာဖြစ်ပါတယ်
။ကျွန်တော်သိကြတာကမြန်မာနိုင်ငံမှာမြန်မာနိုင်ငံသားတရုတ်တွေအများကြီးပဲရှိနေတယ်လို့ထင်ပါတယ်ခင်ဗျာ။ဆိုတော့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုလည်း1982ဥပဒေအရနိုင်ငံသားပြီးမယ်ဘင်္ဂလီလို့ခေါ်မယ်လို့ပြောထားတယ်လို့ထင်ပါတယ်။အဲ့ဒါဘာပြဿနာရှိတယ်လဲခင်ဗျာ။နောက်တစ်ခုက HRW တို့ရဲ့အစည်းအဝေးခန်းစာထဲမှာဘင်္ဂလီဆိုတာဟာ foreigners တိုင်းငံသားလို့အဓိပ္ပာယ်တောက်တယ်လို့သုံးထားတာတွေ့ရပါတယ်။တကယ်တော့ဘင်္ဂလီဆိုတာနိုင်ငံသားမဟုတ်ဘူးထင်ပါတယ်။တကယ်တစ်ဖက်နိုင်ငံကလူမျိုးတွေကိုသူကဘင်္ဂလားဒေ့ရှ်လို့ပဲခေါ်တာပါ။
Well, the fundamental problem is that this is a term that this group of people have rejected.
အခြေခံပြဿနာကဒီနာမည်ကိုဒီလူအုပ်စုကမသုံးဘူးလို့ညှင်းပယ်ထားတာပဲဖြစ်ပါတယ်။လူတွေဟာသူတို့ကိုသူတို့ဘယ်သူဘဝဆိုပြီးတတ်မှတ်ခွင့် identify လုပ်ပိုင်ခွင့်ရှိပါတယ်။ဒါဟာနိုင်ငံတကာလူအခွင့်အရေးပါပဲ။အခုဒီလူတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေတာကိုအစွန်းရောက်ရခိုင်နေတဲ့ဗမာပြည်ကတခြားအစွန်းရောက်တွေကလူမျိုးရေးခွဲခြားမှုအတွက်နိုင်ငံရေးအကြောင်းတစ်ခုအဖြစ်အသုံးပြုနေကြတာပါ။မေးစရာကဒီလူတွေဟာမြန်မာနိုင်ငံမှာတသက်လုံးနေလာခဲ့သလားနေခဲ့ကြပါတယ်။သူတို့မှာတခြားသွားစရာမရှိပါဘူး။အဆက်အနွယ်မရှိပါဘူး။မြန်မာနိုင်ငံကနိုင်ငံသားအဖြစ်အသိအမှတ်ပြုစရာရှိပါတယ်။
မမရနိုင်ငံသားဖြစ်ရမှာပါဒါပေမဲ့ကျွန်တော်ပြောတာကသူတို့ခံယူခြင်းနဲ့လူမျိုးစုနာမည်သာဖြစ်ပါတယ်နိုင်ငံသားဖြစ်မဖြစ်ဆိုတာမဟုတ်ပါဘူးဒါကိုတကယ်အဆုံးဖြတ်ပေးရမှာလည်းပဲမြန်မာပြည်ထောင်စုကတိုင်းရင်းသားတွေပဲမဟုတ်လားခင်ဗျာအခုလည်းသူတို့ကိုနိုင်ငံသားသတ်မှတ်ပါဘင်္ဂလီလိုခေါ်ပါမယ်ဒါကိုလက်ခံကြပါလို့ပဲဆိုထားတယ်လို့ထင်ပါတယ်ဥပမာအင်္ဂလန်မှာလည်းကြည့်ပါအိန္ဒိယလူတွေအများကြီးပဲသူတို့လည်းရောက်နေတာကြားလှပါပြီအဲ့မှာအိန္ဒိယတိုင်းနိုင်ငံကလူတွေအားလုံးကိုအေရှန်တို့ပဲအိမ်မှာခေါ်လိုက်တာတွေ့ရပါတယ်ဘယ်သူမှငါတို့ကိုဘယ်လိုခေါ်ရမလဲဘယ်လိုသတ်မှတ်ရမလဲတောင်းဆိုနေတာတစ်ခါမှမကြားဘူးခင်ဗျ
Government's objection to the term Rohingya is being used as an
သူတို့ Rohingya လို့ခေါ်တာကိုအစိုးရကလည်းစုပ်ကင်ပြီးသူတို့ကိုချုံနိုင်ဖို့အသုံးပြုနေတယ်လို့ထင်ပါတယ
်ဒါပေမဲ့နိုင်ငံသားမပြေဘူးလို့တော့မပြောဘူးထင်ပါတယ်နာမည်ပြဿနာပဲအဓိကဖြစ်နေလို့ကျွန်တော်ထင်ပါတယ
် I think they should be given full citizenship not second class citizenship and
သူတို့ကိုဒင်းပြည့်နိုင်ငံသားအဖြစ်သတ်မှတ်ရမှာပါဒုတိယဒန်းစားနိုင်ငံသားနဲ့မရပါဘူးရခိုင် action plan ကိုကြည့်ရင်ခွဲခြားဆက်ဆံရေးသဘောထားကိုတွေ့ရပါတယ်အစိုးရကဒီလူအတိုင်းဝိုင်းနှစ်ခုစီးပွားရေးလူမှုရေးပြန်လည်တင်ပြရေးကိစ္စကိုလှုပ်ပေးတင်ပါတယ်နှစ်ဖက်လုံးနဲ့ဆွေးနွေးအဖြေရှာတင်ပါတယ
်နောက်ဆုံးဆက်မိကျင်တာကခင်ဗျားတို့ HRW ဟာအခုခါမှာမြန်မာနိုင်ငံတွေကိုဝင်ခွင့်ရပြီဟုတ်ပါတယ်နော်
we have I'm able to go back and forth a senior researcher who spends at least 50% of his time
ကျွန်တော်မကြာခဏတောင်းခွင့်ရပါတယ်ကျွန်တော်တို့ရဲ့အကြီးတန်းသုတေသနမှူးတယောက်ဆိုရင်သူ့အချိန်တစ်ဝက်လောက်မြန်မာပြည်မှာနေပါတယ်2014ခုနှစ်တုန်းကသမ္မတဦးသိန်းစိန်နဲ့ထိပ်တန်းအရာရှိကြီးတွေဝန်ကြီးတွေနဲ့တွေ့ခွင့်ရခဲ့ပါတယ
်ဟုတ်ကဲ့သူတို့ဟာမြန်မာနိုင်ငံလူခွင့်ရေးတွတ်တက်လာအောင်သူတို့ဟာဒါ Human Rights Watch တို့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုရှိပါလားခင်ဗျာ
Well I mean President Thein Sein welcomed us he said that he thanked us for our continued interest he said that
သမရဦးသိန်းစင်ကတော့ကြိုဆိုတယ်လို့ပြောပါတယ်လူအခွင့်ရေးကိစ္စကိုဂရုတစိုက်ရှိတဲ့အတွက်ကျွန်တော်တို့ကိုကျေးဇူးတင်တယ်လို့လည်းပြောပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပူပေါင်းတာတွေရှိသလိုတချို့ကိစ္စမှာတော့ကျွန်တော်တို့လူအခွင့်ရေးအဖွဲ့တွေရဲ့ထောက်ပြတာတွေကိုဂရုမစိုက်ဘဲဆက်လုပ်နေတာလည်းတွေ့ရပါတယ်
ဥကျော်စံသာစီစဉ်တိဆက်တဲ့အပတ်စဉ်မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့ နောက်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်။အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့မတ်ချောချောကပညာရေးနဲ့ပတ်သက်ပြီးဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာဖြစ်ပါတယ်။မတ်မိုးဖြူကတင်ဆက်ထားပါတယ
်။ဒီမှာယုံကြည်ရတော့အင်္ဂလိပ်စာတက်ထားလို့ရှိရင်ပညာရေးအနေနဲ့တာမကအလောက်ကိုင်ခွင့်လန်းနေရောအဖက်ဖက်ကပါတိုးတက်နိုင်တယ်လို့ယုံကြည်ပါတယ်။အခုခေတ်မှာဘာသာရေးတော်တော်များများအင်္ဂလိပ်စာတင်ယူညွှန်းနိုင်နေလာတာမို့လို့ဘယ်ပညာရေးကိုပဲတင်ယူအင်္ဂလိပ်ဘာသာစကားတမြောက်ထားနေပို့ပြီးလွယ်လွယ်ကူကူများများဆန်းဆန်းတင်ယူနိုင်တာကိုတွေ့ရပါတယ်။အလောက်ခွင့်ဝင်တဲ့လူငယ်အနေနဲ့လည်းအလောက်ရှောက်ဖို့ပြင်ဆင်တဲ့အခါကျရင်အင်္ဂလိပ်ဘာသာစကားကျွမ်းကျင်မှုကအရေးကြီးတာကိုတွေ့ရပါတယ်။အလုပ်ခေါ်တာတော်တော်များများမှာအင်္ဂလိပ်ဘာသာစကားကျွမ်းကျင်စွာပြောနိုင်ဖတ်နိုင်ရေးနိုင်ရမယ်ဆိုတာနံပါတ်1ရှိရမယ်ရေးချင်းတော့ဖြစ်နေရအောင်အလုပ်လျှောက်ဖူးတဲ့သူတွေတိုင်းသိကြမှာပါကျမကတော့လူငယ်တွေအားလုံးမိမိရဲ့အားလက်ချိန်တွေမှာအင်္ဂလိပ်ဘာသာစကားကိုလေ့လာလေ့ကျင့်နေမယ်ဆိုရင်အခုလက်ရှိအချိန်တွေတက်တာမကပဲအနာဂတ်အတွက်ပါအများကြီးအကျိုးရှိမှာပါလို့ပြောချင်ပါတယ်နောက်တစ်ခုကျမပြောချင်တာကတော့ဘယ်အသက်ရွယ်မှာမဆိုအင်္ဂလိပ်ဘာသာစကားတင်ယူထားခြင်းကနောက်မကျဘူးဆိုတာကိုပြောချင်တာပါ။ကလေးရောလူငယ်လူရွယ်တွေရောလူကြီးတွေပါဝင်အရွယ်အလုံးကိုအင်္ဂလိပ်စာတင်ယူထားစေချင်ပါတယ်။အင်္ဂလိပ်စာတက်မြောက်ထားလို့ရှိရင်ကိုယ်နိုင်ငံမှာတာမကတခြားနိုင်ငံတွေမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိရှိနဲ့သွားလာနေထိုင်လုပ်နိုင်နိုင်မယ်လို့ယုံကြည်ပါတယ်။လူငယ်အတွက်ဆိုလို့ရှိရင်လည်းဒီနိုင်ငံမှာပဲနေထိုင်နေငယ်အလုတ်ကင်ကောင်းတွေရရှိနိုင်မှာဖြစ်ပြီးတော့ခင်းနယ်လေတပြေးညီတိုးတက်နိုင်တာကိုတွေ့ရပါတယ်။ကျမကိုယ်တိုင်လည်းအင်္ဂလိပ်ဘာသာစကားကိုလက်ရှိလေ့လာသင်ယူနေသူဖြစ်ပြီးတော့အလုတ်ကင်ခွင့်လန်းများရရှိဖို့ပြင်ဆင်နေတာဖြစ်ပါတယ်။ကျမတို့ကတော့အင်္ဂလိပ်ဘာသာစကားလေ့လာသင်ယူထားတဲ့အတွက်ကြောင့်ကိုယ့်ကိုယ်ကိုယုံကြည်မှုပိုရှိလာပြီးပညာရေးမှာရောအဖက်ဖက်မှာရောတိုးတက်လာတာကိုတွေ့ရပါတယ်။ကျမလူချင်းတဲ့အလုတ်ကင်ကောင်းတွေလည်းမကြတော့ချိန်တွေမှာရရှိလာတော့မယ်လို့ယုံကြည်ပါတယ်။ပြီးတော့လည်းအင်္ဂလိပ်ဘာသာစကားဆိုတာနိုင်ငံတကာဘုံတူတာအတတ်ပညာအသိပညာတို့ကိုလေ့လာဖို့အတွက်တကားပေါက်တစ်ခုနဲ့တူပါရဲ့။အဲဒီတကားပေါက်ကိုဖွင့်အောင်ဖွင့်ပြီးအသားစီးတော်တော်များများကိုကြော်ဖြတ်နိုင်ပါရဲ့။ဥပမာရန်ကုန်မြို့မှာနေပေမဲ့လည်းအင်္ဂလိပ်စာတက်ထားရင်အမေရိကန်နိုင်ငံ၊ဗြိတိန်နိုင်ငံတို့ကသင်ကြားပို့ချရဲ့အဝေးတင်ငန်းစာတွေကိုလေ့လာသင်ယူနိုင်ပါတယ်။ဒါကြောင့်ကိုယ့်ရဲ့အသိပညာသင်ကြားတက်မြောက်ရေးမှာအင်္ဂလိပ်ဘာသာဆိုတဲ့တကားတစ်ချက်ကိုဆွဲဖွင့်ပြီးအချိန်နဲ့တပြေးညီနိုင်ငံတကာဗဟုသုတနဲ့ပညာရပ်တွေကိုလေ့လာနိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် UAE American အတန်းမြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပရင်းနေမနခင်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့နားဆင်နေကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်လူမျိုးအမေရိကန်နိုင်ငံသားဘလော့ဂါအဖီဂျစ်ရိုက်ဟာဖေဖော်ဝါရီလ26ရက်နေ့ကဒါကာမြို့ထဲမှာလမ်းလျှောက်နေစဉ်မှာအသက်ခံခဲ့ရပါတယ်။စာအုပ်ရောင်းပွဲတစ်ခုကနေပြန်လာမှာဒရှီရီကိုင်းဆောင်လာတဲ့ရန်မူသူတွေကဓားနဲ့ခုတ်တက်ခဲ့တာပါ။နိုင်ငံရေးကိုဘာသာရေးမရောရှက်သင့်ဘူးဆိုတဲ့သူ့ရဲ့အမြင်ကိုလူသိရှင်ကြားပြောဆိုသူအဖြစ်မစ္စတာရိုက်ကိုလူသိများပါတယ်။ဘာသာရေးယုံကြည်မှုတွေနဲ့ပတ်သက်လို့မေးခွန်းထုတ်တတ်သူနိုင်ငံရေးထဲမှာဘာသာရေးပတ်သက်နေမှုကိုစန့်ကျင်သူအဖြစ်လူအများကသိထားကြပါတယ်။သူဟာစာအုပ်တော်တော်များများကိုရေးသားခဲ့သူဖြစ်သလိုမာကတိုမိုနာဆိုတဲ့ဘလော့ကိုဖန်တီးရေးသားခဲ့သူလည်းဖြစ်ပါတယ်။မာကတိုမိုနာဆိုတာကတော့လွတ်လပ်သောအတွေးလို့ဘင်္ဂါလီလိုအဓိပ္ပာယ်ရပါတယ်။သိပ္ပံနဲ့ဘာသာရေးဆိုင်ရာသူ့ရဲ့ထုတ်ဖော်ပြောကြားမှုတွေနဲ့ပတ်သက်လို့တပ်ပစ်မယ်ဆိုတဲ့ချင်းချောက်မှုတွေကိုလည်းအရင်ကရခဲ့ပူပါတယ်။ Avigil Rai ကိုရရဆက်ဆက်ဓားနဲ့ခုတ်တက်ခဲ့မှုကြောင့်နိုင်ငံတကာမှလည်းဝေဖန်ပစ်တင်မှုတွေထွက်ပေါ်ခဲ့ပါတယ်။လူမဆန်စွာရက်ဆက်ဆိုးရတဲ့လောက်ရဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်ဆာကီကအပြင်းထန်ဆုံးအသုံးအနှုန်းကိုတုံ့နှုံပြီးတော့အပြစ်တင်ခဲ့ပါတယ်။မစ္စတာရိုက်ဟာသတင်းတောက်တယောက်၊လူသားဝါဒီတယောက်၊အိမ်နောင်ရှင်ကောင်းတယောက် မိတ်ဆွေကောင်းတယောက်လို့မစ်ဆာဂေကရည်ညွှန်းပြောခဲ့ပြီးသူ့ရဲ့ကျန်းရည်သူမိသားစုတွေမိတ်ဆွေတွေကိုအမေရိကန်အစိုးရရဲ့ဝန်ထဲကြောင့်တင်းစကားပါခဲ့ပါတယ်။သူ့ကိုတပ်ဖြတ်သူတွေဟာလူတယောက်တည်းအပေါ်တိုက်ခိုက်ခဲ့တာမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံဖွဲ့စည်းပုံထဲမှာပါတဲ့အခြေခံမူတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာဂုံယူစွာရှင်သုံးနေတဲ့အသိပညာနဲ့ဘာသာရေးဆိုင်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုပါစော်ကားခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကအလေးထားပြောကြားခဲ့ပါတယ်။မတ်လ2ရက်နေ့ကတော့အကြမ်းဖက်အစွန်းရောက်အမြင်ရှိတဲ့သူမသိငါသူတယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကဖမ်းဆီးခဲ့ပါတယ်။အခုတပ်ဖြတ်မှုမှာအစွန်းရောက်အဖွဲ့တွေနဲ့ပတ်သက်မှုရှိမရှိဆိုတာကိုလည်းအာဏာပိုင်တွေစုံစမ်းနေပါတယ်။အဲ့ဒီတနေ့တည်းမှာပဲဒါကာမှာမွေးဖွားခဲ့သူမစ္စတာရိုက်သေဆုံးခဲ့မှုအတွက်ဘင်္ဂလားဒေ့ရှ်လူမျိုးယာနက်စီစုဝေးပြီးတော့ဝန်ထဲကြောင်ပြသခဲ့ကြပါတယ်။ဒါကာတက္ကသိုလ်မှာနဲ့မစ္စတာရိုက်အသက်ခံခဲ့ရတဲ့နေရာတွေမှာလူတွေစုဝေးပြီးတော့အမှုမှန်ပေါ်ပေါက်ရေးကိုတောင်းဆိုခဲ့ကြသလိုအစိုးရအကြမ်းဖက်မှုကိုကန့်ကွက်ကြောင်းပြသခဲ့ကြပါတယ်။မစ္စတာရိုက်ချန်ထားရတဲ့အတွေ့အမြင်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောအမေရိကန်နိုင်ငံမှာပါဆက်လက်ပြီးတော့ကြံ့ရင့်နေမှာဖြစ်ပါတယ်။မစ္စတာရိုက်ပြပြတသားဆန့်ကျင်တဲ့အကြမ်းဖက်အစွန်းရောက်မှုကိုတိုက်ဖျက်ဖို့အမေရိကန်ပြည်ထောင်စုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အနီးကပ်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။သမ္မတအိုဘားမားမကြာခင်ကဥဆောင်ကျင်းပခဲ့တဲ့အကြမ်းဖက်အစွန်းရောက်မှုတိုက်ဖျက်ရေးဆိုင်ရာထိပ်သီးဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမုတ်အလီတက်ရောက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့တန်ဓေထံကိုပြသခဲ့ပါတယ်။သူနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အခြေခံလွတ်လပ်မှုကိုကာကွယ်ဆောင်ရှောက်ရေးအပါအဝင်ကိစ္စရပ်တော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။ LA Times သတင်းစာရဲ့ Editor အပေါ်မှာသမ္မတအိုဘားမားမကြာခင်တုန်းကပြောကြားခဲ့သလိုပါပဲအကြမ်းဖက်မှုတွေလှုပ်လာတဲ့အထိကမ္ဘာတဝန်းကလူတွေအစွန်းရောက်အမြင်တွေဝေမသွားအောင်ကာကွယ်ဖို့ကြိုးပမ်းဆောင်ရွက်မှုဟာလူတွေရဲ့စိတ်ရောကိုယ်ပါကိုယ့်ဘက်ကိုပါလာအောင်လုပ်ရတဲ့ကြိုးပမ်းမှုဖြစ်ပါတယ်။လွတ်လပ်တဲ့လူပေါင်းနဲ့လူမျိုးဘာသာမတူသူတွေရောထွေးနေတဲ့လူမှုအတိုင်းအဝိုင်းတွေကသာအခွင့်အလမ်းတရားမျှတမှုနဲ့ဂုံတိတ်ခါဆိုတဲ့လမ်းကြောင်းမှန်တွေစီကိုခေါ်သွားနိုင်မှာဖြစ်ပါတယ်လို့အမေရိကန်သမ္မတအိုဘားမားကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဝမဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်။ကြတာပင်းနေမနဲ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာကြီးစာအစီအစဉ်ကိုနားဆင်မဆင်လိုက်ရသူတွေအတွက်၈နာရီကနေမနဲ့၈နာရီကနေမနဲ့၉နာရီအထိကြိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လဲထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြတာပင်းနေမနဲ့ခင်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
IS Islamic စစ်သွေးကြွားတွေကိုအင်အားသုံးဖြစ်ရှင်းနိုင်ဖို့အာဏာကိုလွှတ်တော်ကအနှင်းပေးရေးအမေရိကန်သမ္မတဘရက်အိုဘားမားတောင်းဆိုထားတာကိုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ထက်လွှတ်တော်မှာမနေ့ကတင်ပြခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးကယ်ရီကဒီစစ်သွေးကြွားတွေနဲ့သူတို့နဲ့ပတ်သက်နေသူဘယ်သူကိုမဆိုတိုက်ထုတ်ဖြစ်ဖို့အမေရိကန်တွေအားလုံးတညီတညွတ်တည်းရှိတယ်ဆိုတာပေါ်တန်တရားကင်းစေနိုင်ဖို့အခုလိုလွှတ်တော်ဘက်ကလည်းအတီးပြုတ်ပေးဖို့လိုတယ်လို့နိုင်ငံခြားရေးကော်မတီကိုတင်ပြခဲ့ပါတယ်။နိုင်ငံခြားဝန်ကြီးကယ်ရီကလွှတ်တော်အမတ်တွေရဲ့တညီတညွတ်တည်းယက်တီပေးမှုကြောင့် DIS စစ်သွေးကြွတွေအနေနဲ့တကယ်အဖြစ်မှန်ကိုနားလည်သွားလိမ့်မယ်လို့ထောက်ပြခဲ့ပါတယ်။ IRL လူမျိုးအစ္စရေးနိုင်ငံသားတူကို IS Islamic စစ်သွေးကြွအဖွဲ့ကတနက်နေ့တပ်ဖြတ်ခဲ့တဲ့ဗီဒီယိုထဲမှာပါတဲ့လူငယ်နှုတ်ကပြင်သစ်နိုင်ငံနဲ့ဆက်သွယ်မှုရှိမရှိဆိုတာကိုပြင်သစ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ဒီလူငယ်နှုတ်ဟာပြင်သစ်နိုင်ငံသားဖြစ်ကြောင်း AP သတင်းဌာနကိုပြင်သစ်ရရှိသူကဗော်ဒူးနေမှာပြောကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီကအတိုက်ခံ Republican အမတ်48ဦးအနေနဲ့အီရန်ခေါင်းဆောင်တွေထံအိတ်ဖွင့်စာပေးလိုက်တာဟာသူ့အတွက်လုံးဝမယုံနိုင်စရာဖြစ်ခဲ့ရတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ဒီလွှတ်တော်အမတ်တွေအနေနဲ့အခုလိုစာပို့ဖို့တရားဝင်အာဏာမရှိဘူးလို့လည်းသူကဝေဖန်လိုက်ပါတယ်။ American ပြည်ထောင်စုကယူကရိန်းနိုင်ငံကိုအမြောက်နဲ့ဖြစ်တာကိုစုံစမ်းဖော်ထုတ်နိုင်တဲ့တံပြန် Radar စနစ်မောင်းသူမဲ့ Drone လေယာဉ်တွေနဲ့ Radio တွေစစ်ပစ္စည်းတွေစတဲ့ American Dollar 85,000 တန်ဖိုးရှိတဲ့လက်နက်မှုတဲ့ကူညီတွေကိုထပ်ပေးမယ်လို့ American ရာရှိတွေကထုတ်ပြောလိုက်ပါတယ်ခင်ဗျာ။
ထိတ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကြီးညာတော့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ဆက်မိုးရပါညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE နားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.